Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိနေခင်ဗျာ PO American တန်ရဲ့2023ခုနှစ် August 24ရက်ကျတာပညာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေကြားရိုက်ဆက်လွှင့်ပေးနေပါပြီ။ Live Meter 3251ပြင် PO ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွင်ကြားရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်ဘူးကတော့ကျွန်တော်ဝင်းမင်းပါ
။မင်္ဂလာပါရှင်ကျမများတစ်ဆင်အောင်ပါဒီကနေ့ထိတ်တန့်ရသတင်းတွေမှာတော့စစ်ကောင်စီတွေ့လင်းစီရောင်းချဖြန့်ဖြူးနေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုအမေရိကန်ကပိတ်ဆို့အရေးယူလိုက်ပါတယ်။မြမရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညွန့်ရေးကောင်စီမှမနေ့တုန်းကတကပိတ်ဆွေးနွေးခဲ့ပါတယ်။မြမနိုင်ငံမှာရိုဟင်ဂျာအရေးကိုတိတိပိုးပြီးတော့ထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ကုလသမဂ္ဂလူ့ခွင့်ဆိုင်ကော်မရှင်နာမင်းကြီးအတောင်းဆိုလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်။
โอเคပါမမြသင်းအောင်ရေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်တွေထဲမှာဆိုရင်အမေရိကန်မှာ Republican Party တမရလောက်စကားစစ်တူပွဲတဲ့ Donald Trump မပါပေမဲ့သူ့ကိုနိုင်ဖို့မလွယ်ပါဘူးမြန်မာကိုအမေရိကန်တက်ခတ်မှုအသစ်ပေါ်မြန်မာရေးစောင့်ကြည့်သူတချို့အမြင်တဲ့သုံးသက်သူတူက
တဖြည်းဖြည်းနဲ့တိုးပြီးတော့အင်းကျလာတဲ့သဘောဆောင်းလာပေါ်နံပါတ်1ကတခြားတခြားတော့လေစီကျင်သွင်းနေတဲ့လမ်းကြောင်းတွေကိုဘယ်လိုမျိုးပိတ်လာမလဲစစ်ကောင်စီကဆွေးနွေးကြရှိတယ်ကုန်ရည်ပုံပေါ်မှာ
ရှမ်းပြည်နယ်လေကြားဘက်မှာတော့စီးရီးတင်းမှမှုကြောင့်ကုန်သွယ်ရေးနဲ့သွားလာရေးအခက်တွေ့နေရပါတယ်အခုလိုသတင်းသွားတွေအပြီးမှာတော့ကျသာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုသက်တိုက်နှาศင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသစေအောင်နဲ့ကျွန်တော်ပြောပြပေးပါမယ်ခင
်စစ်ကောင်စီတွေ့လင်းစီရောင်းချဖြန့်ဖြူးပေးနေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုအမေရိကန်ကဗုဒ္ဓဟူးနေ့မှာပိတ်ဆို့အရေးယူလိုက်ပါတယ်။စစ်တပ်ကကိုယ့်ပြည်သူတွေအပေါ်မှာတပ်ဖြတ်တာမှသူတို့တွေရောင်းချပေးနေတဲ့လင်းစီကိုအသုံးပြုခဲ့တယ်လို့အမေရိကန်ဗန်ဒါရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။ပိတ်ဆို့အရေးယူမှုအသစ်စင်းမှပါလာသူတွေကတော့ဒေါခင်ဖြူဝင်းနဲ့ဦးစော်မင်းထွန်းတို့ဖြစ်ပြီးကုမ္ပဏီ၃ခုကတော့သူတို့နဲ့ပတ်သက်နေတဲ့ကုမ္ပဏီတွေဖြစ်တယ်လို့ဆိုပါတယ်။စစ်ကောင်စီတွေ့အရေးပါတဲ့နောက်ထပ်ကဏ္ဍတစ်ခုကိုတိုးချဲ့ပြင်ပထားအရေးယူလိုက်တာဟာကိုယ့်ရဲ့နိုင်ငံသားတွေကိုဖိနှိပ်နိုင်နေတဲ့စစ်ကောင်စီရဲ့အရင်းမြစ်တွေကိုပို့ပြီးတော့ဆုံးရှုံးအောင်လုပ်နိုင်ခဲ့တာလို့ဗန်နိုင်းဝန်ကြီးဌာနအကြံဖက်မှုနဲ့ဗန်နိုင်းဆိုင်ရာထောက်လိုင်းဌာနအတွင်းဝန် Brian Nelson ကအကြေညာချက်မှာဖော်ပြပါဗျ။မြန်မာပြည်သူတွေကိုဖိနှိပ်ဖို့စစ်ကောင်စီဟာလေကြောင်းကနေအကြံဖက်တိုက်ခိုက်နေတာအပေါ်ပိုအားထားလာနေတယ်လို့လည်းဆိုပါတယ်အာနာသိမ့်ပြီးကြတဲ့ကဆိုရင်စစ်ကောင်စီဟာအရတားပြည်သူ 3,900 ကျော်ကိုတပ်ဖြတ်ခဲ့ကြောင်းလည်းဖော်ပြထားပါတယ်ဒီမနေ့ဗုဒ္ဓဟူးနေ့မှာပဲကုလသမဂ္ဂလူညွန့်ရေးကောင်စီမှကျင်းပတဲ့မြန်မာရေးတကပိတ်ဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမန်ကြီးဦးကျော်မိုးထွန်းကစစ်တပ်အပေါ်လင်း3လောင်စာစီနဲ့ငွေကြေးတွေကိုဖြတ်ထောက်ဖို့အဖွဲ့ဝင်နိုင်ငံတွေကိုထပ်ပြီးတောင်းဆိုခဲ့ပါတယ်ရှင်
မြမရေကုလလုံခြုံရေးကောင်စီကတရုတ်နဲ့ရုရှားမှာပါတဲ့ညင်ညာချက်နဲ့ဒေါန်ဆန်းစုကြည်ကိုပါလွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။မြမရေနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့ဗိုလ်ရူးနေ့ကတကားပိတ်ဆွေးနွေးကြပြီးအခုလိုဖွဲ့ဝင်ရုရှားတရုတ်မှာပါတဲ့ဂျန်နဲ့73နိုင်ငံကပူးတွဲညင်ညာချက်တစ်စောင်းထုတ်ပြန်ခဲ့တာမှာဒေါန်ဆန်းစုကြည်နဲ့သမရဦးမြင့်ပါဝင်မတရားဖန်ဆီးထားတဲ့အကျဉ်းသားအလုံးကိုအမြန်ဆုံးလွှတ်ပေးဖို့ဖြတ်ပြီးတောင်းဆိုလိုက်တာပါ။ကုလသမဂ္ဂဆိုင်ရာပြည်ထောင်ဒုတိယအမြဲတမ်းကိုယ်စားလှယ်သံမတ်ကြီး James Karuki က
The Council set out its expectations clearly in Security Council Resolution 2669
လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 2669 မှာဖော်ပြထားတဲ့အတိုင်းသမ္မတဦးဝင်းမင်းနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာစုကြည်ပါဝင်မတရားဖန်ဆီးခံထားတဲ့အကျဉ်းသားအလုံးချက်ချင်းလွှတ်ပေးဖို့လူ့အခွင့်အရေးကိုလေးစားလိုက်နာဖို့တရားဥပဒေစိုးမိုးရင်းနဲ့ဒီမိုကရေစီလူလာတဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုလေးစားလိုက်လာဖို့တိုက်တွန်းလိုက်ပါတယ်လို့ဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ဒါအပြင်အာဆီယံသဘာဝပတိရဲ့မြန်မာရေးကြိုးပမ်းအထောက်အမှုတွေကိုအတိအမှတ်ပြုကြောင်းနဲ့အာဆီယံပေါ်အခိုင်အမာထောက်ခံအားပေးနေကြောင်းထပ်လောင်းပြောကြားပြီးအာဆီယံဘုံသဘောတူညီချက်5ရပ်ကိုအပြည့်အဝအကောင့်ထဲပေါ်နိုင်ရေးချက်ချင်းလည်းငယ်ရေးယူဆောင်ရွက်ဖို့မြန်မာစစ်တပ်ကိုထပ်မံတောင်းဆိုခဲ့ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ဖိနှိပ်ညှဉ်းပန်းမှုတွေအပါအဝင်စစ်ကောင်စီရဲ့နိုင်ငံတော်ဝန်လူခွင့်ရေးချိုးဖောက်မှုတွေကိုထိထိရောက်ရောက်တားဆီးဆောင်ရွက်ပေးဖို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးဖော်ကတ်တာကဒီကနေ့ကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်ရိုဟင်ဂျာတွေအပါအဝင်တခြားလူနည်းစုဝင်တွေအပေါ်မှာအတိတ်ရောလက်ရှိမှာပါကျူးလွန်နေတဲ့ရာဇဝတ်ပြစ်မှုတွေကနေ လူကင်းခွင့်ရနေတဲ့မြန်မာစစ်ကောင်စီတပ်အပေါ်အရေးယူဖို့နိုင်ငံတကာရဲ့ကြိုးပမ်းအားထုတ်မှုတွေကိုအားလုံးအနေနဲ့ဝိုင်းဝန်းထောက်ခံကြဖို့ Volgata ကတိုက်တွန်းပါတယ်မြန်မာနိုင်ငံကိုရင်းကြတွေလွတ်လွတ်လပ်လပ်ဂုဏ်သိက္ခာရှိရှိပြန်နိုင်ဖို့သူတို့ကိုကူညီလက်ခံထားတဲ့ Bangladesh အပြင်မြန်မာနဲ့နှစ်နိုင်ငံလုံးကဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့ရိုဟင်ဂျာတွေကိုငွေကြေးအရာရောအဖက်ဖက်ကနေထောက်ပံ့ပေးဖို့ကော်မရှင်နာမင်းကြီးထက်ကမြစ်တာရက်ခတ်ပါတယ်။2018ခုနှစ်တုန်းကရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာရွာပေါင်း300ကျော်ဖျက်ဆီးခံခဲ့ရတယ်လို့ရိုဟင်ဂျာ8သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုးလုံခဲ့ရပါတယ်။လူမျိုးတုံးတပ်ဖြတ်မှုလို့ဆွဆွဲထားတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေအတွင်းရိုဟင်ဂျာမျိုးသားမျိုးသမီးနဲ့ကလေးငယ်1000လောက်တပ်ဖြတ်ခံခဲ့ရတယ်လို့ကြေညာချက်ကဖော်ပြထားပါတယ်ရှင်။
မြန်မာနိုင်ငံကဖန်ထားတဲ့အင်တာနက်အွန်လိုင်းရာဇဝတ်မှုတန်တရားရှိသူနှူးကိုတရုတ်ဘက်ကိုလွှဲပေးလိုက်ပါပြီ။တရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားပြီးတော့အင်တာနက်အွန်လိုင်းကနေလိမ်လည်မှုတွေမှာပါဝင်ပတ်သက်နေတယ်လို့တန်တရားရှိရတဲ့သူနှူးကိုမြန်မာအာဏာပိုင်တွေကတရုတ်နိုင်ငံကိုလွှဲပြောင်းပေးလိုက်တယ်လို့မြန်မာအစိုးရပိုင်မီဒီယာကဒီနေ့ထုတ်ပြန်လိုက်တာပါ။အဲ့ဒီတန်တရားရှိတဲ့သူနှစ်ယောက်ကိုဗိုလ်ရူးနစ်ကနိုင်ငံတကာလေဆိပ်မှာတရုတ်အာဏာပိုင်တွေလက်ထက်လွှဲပြောင်းပေးခဲ့တာဖြစ်တယ်လို့စစ်ကောင်စီရဲ့ Global New Light တော့မြန်မာသတင်းစာကထုတ်ပြန်ပါတယ်။အဲ့ဒီထဲကတယောက်ကတော့တယ်လီဖုန်းကနေတဆင့်လိမ်လည်တဲ့ကိစ္စတွေမှာအရေးပါတဲ့သူတူဖြစ်တယ်လို့ပြောထားပါတယ်။ဒါပေမဲ့အသေးစိတ်အချက်လက်ကိုတော့ထုတ်ပြန်ထားခြင်းမရှိပါဘူးခင်ဗျာ
။ Beauty American တဲ့ညပယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9300ညနဲ့9300ညပိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါသေးရှင
်။ကြာတာပြင်းညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။Republican Party အတွင်းမှာတမရလောင်းဖြစ်ဖို့ရှင်ပြိုင်နေတဲ့ကိုယ်စားလှယ်လောင်းရှိဦးဒီကနေ့ Wisconsin ပြည်နယ် Milwaukee မြို့မှာကျင်းပတဲ့ပထမအကြိမ်စစ်ဆိုးပွဲမှာပါပြီးတော့ဆွေးနွေးကြပါတယ်။နှစ်နာရီကြာစကားစစ်ထိုးပွဲအတွင်းမှာပါတီကိုစားပြုတမရလောင်းဖြစ်ရလူထုစစ်တမ်းတွေမှာရှေ့ဆုံးကပြေးနေတဲ့တမရဟောင်း Donald Trump ကတော့ပါဝင်ခြင်းမရှိပါဘူး။ Donald Trump ကသူ့အနေနဲ့ဒီစကားစစ်ထိုးပွဲမှာပါဖို့မလိုဘူးလို့အဆုံးဖြတ်ထားတာပါ။သူတမရတာဝန်ယူခဲ့တဲ့အချိန်နဲ့ယူပြီးတဲ့အချိန်မှာပြစ်မှုပေါင်း90ကျော်ကျူးလွန်ခဲ့တယ်ဆိုပြီးတော့တရားစွဲဆိုခံထားရတဲ့ Trump ဟာဖွဲ့စည်းပုံအခြေခံဥပဒေကိုမလေးစားတဲ့သူဆိုပြီးတော့မနေ့ကစကားစစ်ထိုးပွဲမှာပါဝင်တဲ့ဒုသမရဟောင်း Mike Pence နဲ့ New Jersey ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Chris Christie တို့ကဝေဖန်ပြောဆိုပါတယ်ဒုတိယအကြိမ် Republican Party အတွင်းသမရလောင်းဖြစ်ရှင်ပြိုင်မဲ့သူတွေရဲ့စကားစစ်ထိုးပွဲကိုတော့ရှေ့လ California ပြည်နယ်မှာကျင်းပမှာပါရှေ့နှစ် July လဒီ Wisconsin ပြည်နယ် Milwaukee မြို့မှာပဲကျင်းပမယ်နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာတော့ပါတီကိုစားပြုသမရလောင်းတယောက်ကိုရွေးချယ်မှာဖြစ်ပါတယ်ရှင
်ယူကရိန်းမြို့ကိုရုရှားကဒုံးကျည်နဲ့ပစ်ထည့်လို့အနည်းဆုံး9ဦးဒဏ်ရာရသွားခဲ့ပါတယ်ယူကရိန်းနိုင်ငံအရှေ့တာမန်ကဒနီပရိုမြို့ကိုရုရှားကဒီနေ့ဇန်နဝါရီနေ့အစောပိုင်းတုန်းကဒုံးကျည်နဲ့တိုက်ခိုက်မှုကြောင့်အခုလို9ယောက်ထဲမှနေထိခိုက်ဒဏ်ရာရသွားခဲ့တာပါဒဏ်ရာရသူတွေက6ယောက်ကိုဆေးရုံတင်လိုက်ရတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးစာဟေလင်စကတယ်လီဂရမ်ကနေပြောလိုက်ပါတယ်။ယူကရိန်းရဲ့လေကြောင်းရန်ကာကွယ်စနစ်ကရုရှားဒုံးကျည်တစ်စင်းကိုပစ်ချနိုင်ခဲ့ပေမဲ့တခြားဒုံးကျည်တွေကြောင့်ပို့ဆောင်ရေးဆောက်အုံတစ်ခုပျက်စီးသွားခဲ့တယ်လို့ဘန်ဟိုတယ်နဲ့လူနေတိုက်ရင်နှလုံးပါဝင်ဆောက်အုံဒါဇင်နဲ့ချီထိခိုက်ပျက်စီးမှုတွေရှိသွားခဲ့တယ်လို့သူကပြောပါတယ်။တစ်ချိန်တည်းမှာပဲရုရှားပိုင်နယ်ထဲကိုပြန်ဆန်းလာတဲ့ယူကရိန်းရဲ့ဝေးထိန်ဒရုန်း3စင်းကိုရုရှားရဲ့လေကြောင်းရန်ကာကွယ်စနစ်ကပြစ်ချနိုင်ခဲ့တယ်လို့လည်းရုရှားကာကွယ်ဝန်ကြီးဌာနကပြောခဲ့ပါသေးတယ်ခင်ဗျာ
။မြောက်ကိုရီးယားကဒုတိယမြောက်ထောက်လိုင်းဂျူရူကိုဒီကနေ့မနေ့အစောပိုင်းကလွှတ်တင်လာမှမအောင်မြင်ခဲ့တဲ့အတွက်အောက်တိုဘာလထဲမှာထပ်ပြီးတော့လွှတ်တင်မယ်လို့ပြောပါရယ်။ထောက်လိုင်းဂျူရူကပတ်လန်းချောင်းနဲ့မြောက်ခင်တတိယအဆင့်မှာမအောင်မြင်ခဲ့တဲ့အကြောင်းနိုင်ငံပိုင်မီဒီယာမှာဖော်ပြပါရယ်။မြောက်ကိုရီးယားရဲ့ဆိုဟီဂျူရူလွတ်တင်တာမအောင်မြင်တဲ့အကြောင်းကိုစောင့်ကြည့်နေတဲ့တောင်ကိုရီးယားစစ်တပ်ကလည်းပြောပါရယ်အခုလိုမြောက်ကိုရီးယားကထောက်လိုင်းဂျူရူလွတ်တင်တာဟာ3လအတွင်းမှာဒုတိယအကြိမ်မအောင်မြင်ဖြစ်ခဲ့ရတာပါပြီးခဲ့တဲ့မေလ31ရက်နေ့ကလည်းအလားတူပြဿနာနဲ့ကြုံခဲ့ပါရယ်မြောက်ကိုရီးယားကအခုဂျူရူလွတ်တင်တာကိုဂျပန်နဲ့တောင်ကိုရီးယားကတော့ကန့်ကွက်နေပါရယ်ဒါပေမဲ့လာမယ့်အောက်တိုဘာလထဲမှာထပ်ပြီးတော့လွတ်တင်မယ်လို့မြောက်ကိုရီးယားကပြောပါရယ်ရှင်
ဂျပန်အနေနဲ့ဆူနာမီဒဏ်သင့်နျူကလ িয়ার ဆက်ရုံကရေတွေကိုပင်လယ်ပြင်နဲ့စတင်စွန့်ပစ်လိုက်ပါပြီ 2011ခုနှစ်တုန်းကပင်လယ်ပြင်အောင်ငလျင်လှုပ်ခဲ့ပြီးတဲ့နောက်ဖြစ်ပေါ်ခဲ့တဲ့ဆူနာမီရေလိုင်းကြောင့်ပျက်စီးခဲ့တဲ့ဂျပန်နိုင်ငံဖူကူရှိမာဒိုင်ချီနျူကလ িয়ার တပ်ပေါင်းမှုကနေသန့်စင်ပြီးတာရေဒီယိုတတိကျရေတွေပစိဖိတ်သမုဒ္ဒရာရဲ့ပထမအထုပ်ဒီနေ့စလှုပ်လိုက်တာပါဆက်ယုံထိန်ချုပ်စခန်းတစ်ခုကနေတိုက်ရိုက်ဗီဒီယိုမှာတော့ Tokyo Electric Power TEPCO ကုမ္ပဏီဝန်ထမ်းတယောက်ကပင်လယ်ထဲစွန့်ပစ်ရေတွေကိုထုတ်လွှင့်နေတာကိုတွေ့နေရပါတယ်ဒီလိုရေဒီယိုတတိကျတွေသမုဒ္ဒရာနဲ့ထုတ်လွှင့်ဖို့အစီအစဉ်ကိုဂျပန်တောင်ကိုရီးယားတရုတ်ကငါဖန်သမားတွေပါဝင်သဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူတွေကတော့ကန့်ကွက်ခဲ့ကြပါတယ်။ဒါပေမဲ့ဂျပန်ဆိုရအနေနဲ့ TEPCO ကုမ္ပဏီကရေဒီယိုတတိကျရေတွေမတော်တဆယူစိမ့်မှုကနေကာကွယ်ဖို့ရေတွေကိုစံချိန်စံညွန်းတွေနဲ့အညီစနစ်တကျထုတ်လွှင့်ပေးဖို့လိုတယ်လို့သူတို့ကပြောဆိုကြပါတယ်။ Fukushima Nuclear တပ်ပေါင်းဘူကနေသတ်ဆင်ပြီးသားရေဒီယိုတတိကျရေတွေကိုပင်လယ်ထဲထုတ်လွှင့်ဖို့တရုတ်တောင်ကိုရီးယားအမေရိကန်နဲ့ IAEA ပါဝင်နိုင်ငံပေါင်း17နိုင်ငံကကျွမ်းကျင်သူတွေကနှစ်လကြာလေ့လာသုံးသပ်ပြီးမှထုတ်ပြန်ခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ Feel American တရဲ့ August 24ရက်နေ့ကျသာရင်းညသတင်းတွေကိုမမျှသစင်အောင်နဲ့သူပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုစတိုက်ပြောပြပေးပါမယ်ပထမဆုံးကတော့ American Republican သမ္မတလောင်းတွေစကားစစ်ထုတ်ပွဲလုပ်ခဲ့တာပါ။လာမယ့်နှစ် American သမ္မတရွေးကောက်ပွဲအတွက်ပထမဆုံးကျင်းပတဲ့ Republican Party အတွင်းသမ္မတလောင်းတွေရဲ့စကားစစ်ထုတ်ပွဲကိုမနေ့က Wisconsin ပြည်နယ် Milwaukee မြို့မှာကျင်းပပြီးကိုယ်စားလှယ်လောင်း၈ယောက်ပါဝင်ဆွေးနွေးခဲ့ပါတယ်။လူမှုစတန်တွေမှာရှေ့ဆုံးကပြေးနေတဲ့သမ္မတဟောင်း Donald Trump မပါပါမယ်။သူ့ဘော်သဘောထားမှတ်ချက်တွေကတော့စကားစစ်ထုတ်ပွဲရဲ့အဓိကအကြောင်းအရာတစ်ခုဖြစ်ခဲ့ပါတယ်။လေလာသူတွေကတော့လက်ရှိရှင်ပြိုင်နေသူတွေဟာသမ္မတလောင်းထရမ့်ကိုကြော်ပြီးပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့မလွယ်ဘူးလို့သုံးသပ်ထားပါတယ်။ VO သတင်းတော်စတီဗာမန်ရဲ့သတင်းပေးပို့ချက်နဲ့အတူကိုသိန်းထိုင်ဦးပြောပြပေးပါအောင်ခင
်ဗျ။မနေ့ညဝစ်စကွန်ဆင်ပြည်နယ်မေဝော်ကီမြို့မှာကျင်းပတဲ့နှစ်နာရီကြာတဲ့စကားဆွေးနွေးပွဲအတွင်းအကြောင်းအရာမျိုးစုံနဲ့ပတ်သက်လို့အမြင်သဘောထားတွေကို Republican Party တွင်သမ္မတလောင်းဖြစ်ရှင်ပြိုင်သူကိုယ်စားလှယ်လောင်းရှိဦးအကြိတ်နဲ့ဆွေးနွေးကြပါတယ်။ကျေးဘူး90ကျော်နဲ့တရားစွဲဆိုခံထားရတဲ့သမ္မတဟောင်းဒေါ်နယ်ထရန့်နဲ့ပတ်သက်လို့သူဟာဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားလိုက်နာဖို့ပြက်ကွက်ခဲ့သူဆိုပြီးသူသမ္မတဟောင်းမိုက်ပန့်စ်နဲ့နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးဟောင်းခရစ်ခရစ်စတင်းတို့ကဝေဖန်ပြောဆိုခဲ့ပါတယ်။တောင်ကာရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးဟောင်းနီကီဟေလီကဆိုရင်ထရန့်ဟာအမေရိကန်ပြည်ထောင်စုမှလူကြိုက်အနည်းဆုံးနိုင်ငံရေးသမားတစ်ယောက်ဖြစ်လာနေပြီးသူ့ကိုပါတီကိုစားပြုသမ္မတလောင်းရွေးမယ်ဆိုရင်ရွေးကောက်ပွဲမှာနိုင်မှာမဟုတ်ဘူးဆိုပြီးပြောဆိုသွားပါလေ။ဒါ ਈ မဲ့လဲစကားစီသူပွဲတက်ရောက်လာတဲ့ပိသက်တွေတဲမှာကိုဒီလိုပြောဆိုချက်ကိုလက်မခံသူတွေတွေးရတယ်လို့အမေရိကန်ပြည်ထောင်စုကနိုင်ငံရေးလေးလာသုံးသပ်သူတွေဖြစ်တဲ့ဦးအောင်မိုးဝင်းကသုံးသပ်ပါလေ
။ Republican Party ရဲ့ issue က6ခုရှိတာပေါ့နော်ကျွန်တော်အားလုံးဟို2နာရီအတွင်း report လုပ်လိုက်တဲ့အခါမှာအနံပါတ်1တစ်ချက်ကတော့ဒီနေ့ American ပြည်ထောင်စုရင်ဆိုင်ရတဲ့စီးပွားရေးပေါ့။ဒုတိယချက်က climate change နောက်တတိယတစ်ခုကကျ abortion ပေါ့။ဒါ Republican နဲ့ Democratic ကြားမှာအကြီးကျယ်ကွဲနေတဲ့ပြဿနာပေါ့ဒီသားဖြတ်ချမှုအခွင့်အရေးတွေပေါ့နော်အာနောက်စတုဒ်အချက်ကကြတော့ကျွန်တော်တို့ဒီရာဇဝတ်မှုတွေနဲ့အိုးအိမ်နဲ့ပြဿနာတွေပေါ့ဒီ Democratic Party ဂျိုးဘိုင်နန်လက်ထက်မှာဒီကျွန်တော်တို့အိုးအိမ်နဲ့ပြဿနာ17ရာခိုင်နှုန်းတိကျလာတာပေါ့တော့ရာဇဝတ်မှုတွေကလည်းပုံများလာတယ်အဒီပြဿနာတွေဆွေးနွေးကြတာပေါ့နောက်နံပါတ်5အချက်ကပိုစိတ်ဝင်စားစရာကောင်းတယ်အဲ့ဒါကတော့ဒီနေ့ Donald Trump ရင်ဆိုင်နေရတဲ့အမှုအခင်းပေါ်မှာဘယ်လိုသွားထားလဲပေါ့နော်အဲ့တော့ဒီမှာပရိသတ်ရဲ့တုံ့ပြန်မှုကတော်တော်ဟိုဘာဘာကောင်းလဲအဟောဘူးကောင်းလဲသူကထရမ့်ကဒီဘိတ်မှာပါမလာပြီမဲ့ထရမ့်ကိုမကောင်းပြောလို့မရအောင်ထရမ့်ကိုမကောင်းပြောတိုက်ခိုက်တဲ့သူကဟာဟာတလုံးပြည့်ရပြူခံရတာပေါ့နော်ဒါကဒီထရမ့်ရဲ့အမှုအပေါ်မှာဘယ်လိုသွားထားလဲဆိုတဲ့ဟာပေါ့နော်နံပါတ်6ကယူကရိန်းစစ်ပွဲပေါ်မှာ funding ပေးမလားမပေးဘူးလားကျင်းကုန်ကြတယ်ပေါ့နော်နောက်တစ်ခါနံပါတ်ခွန်ကတော့ immigration ပြဿနာပေါ့တရမဝင်ခိုးဝင်လာကြတဲ့အတူဒီပေါ်မှာဘယ်လို policy ထားမလဲဟုတ်လားဒီနံပါတ်၈ကတော့တရုတ်ပြည်ပေါ့တရုတ်ရဲ့အန္တရာယ်ပေါ့နော်တရုတ်နဲ့ရုရှားရဲ့တွဲသွားတဲ့ပြဿနာတွေနောက်နောက်ဆုံးချက်ကတော့ပညာရေးပေါ့နော်ပညာရေးပြဿနာတွေပေါ့
စကားစီတိုးပွဲမှာပါဝင်သူအားလုံး Donald Trump နဲ့ပတ်သက်လို့စန့်ကျင်ပြောဆိုကြတာတော့မဟုတ်ပါဘူးကိုယ်စလဲလောင်းတူးဖြစ်တဲ့ Vivek Ramaswamy ဆိုရင် Trump ဟာ21ရာစုတွေအကောင်းဆုံးသမ္မတဖြစ်တယ်လို့သူယုံကြည်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်ဒါကြောင့်လည်းလက်ရှိရှင်ပြိုင်သူတွေအနေနဲ့ဒေါ်တယ်ထရန့်ကိုကြော်နိုင်မှာမဟုတ်ဘူးဆိုပြီးဥက္ကမဝင်းကသုံးသပ်ပါတယ
်။အမှု ်ရင်ဆိုင်ရလေတွေသူကဖန်းရင်ပူရလေတွေနောက်တကသူ့ကိုထောက်ခံတဲ့သူပုံရလာတယ်ဟိုဥပမာကြည့်လိုက်ရမြားသူဂျော်ဂျီယာမှာကျင်းဆိုင်နေရတဲ့အမှုပြဿနာဆိုရင်ပေါ့နော်ဒီဖက်ဒရယ်ကနေလောက်ကြတဲ့ဟာတွေဆိုရင်2020ရွေးကောက်ပွဲကိုဒီ constitution ကိုချိုးဖောက်ပြီးတော့ပြောင်းပြန်လှန်မှုဆိုတဲ့တရားစွဲမှုအပေါ်မှာဘာဖြစ်ကုန်လဲဆိုတော့အရင်တော့က20ရာခိုင်နှုန်းလောက်ပြတ်နေရ30ရာခိုင်နှုန်းလောက်ပြတ်နေရနေဂျော်ဂျီယာအမှုနဲ့ရင်ဆိုင်ရရော40ရာခိုင်နှုန်းကြီးပြတ်သွားတယ်ဒီသူဒုတိယလိုက်တာအဲဖလော်ရီဒါကအုပ်ချုပ်ရေးမှုပေါ့နော်ဖလော်ရီဒါဂါဗနာအဲဆန်ဒက်စ်ပေါ့နော်အဲဒုတိယလိုက်တဲ့ဟာဆိုရင်18ရာခိုင်နှုန်းပဲရတယ်လူလူထောက်ခံမှုကသူတို့ရီပပ်ဘလစ်ကန်ထဲမှာအဲ့တော့ထရမ့်နဲ့လီဇာဘုံဆိုတာအဝေးကြီးပဲဒါကြောင့်လဲကျွန်တော်ထင်ပါတယ်ထရမ့်ကဒီဒီဘိတ်တွေမှာသူကပါစရာမလိုဘာလို့ဆိုသူ့မှာအခိုင်အမာပြည့်ကပ်တာရှိနေတာ
ဒီ race ဘယ်ဘောအမေရိကန်ပြည်ထောင်စုရဲ့ထောက်ပံ့ကူညီပေးမှုတွေနဲ့ပတ်သက်လို့စုံစည်းပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ကိုစလေလောင်း David Ramaswamy ကမေးခွန်းထုတ်ပါတယ်တရုတ်ကရုရှားနဲ့အမေရိကန်ပြည်ထောင်စုအပေါ်မှာချင်းချောင်နေတယ်လို့သူမြင်တဲ့အကြောင်းပြောဆိုသွားခဲ့တာပါဒါပေမဲ့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးဟောင်း Nikki Haley အပါအဝင်တခြားကိုစလေလောင်းတွေကတော့ရုရှားကျူးကျော်မှုကိုစန့်ကျင်ကန့်ကွက်နေတဲ့ယူကရိန်းစစ်ပွဲအတွက်ထောက်ပံ့ကူညီတာတွေကိုထောက်ခံပြောဆိုသွားပါတယ်သူတပ္ပဟောမိုက်ပန်စ်ကစကားစစ်တိုးပွဲအပြီးသတင်းတောက်တွေကိုအခုလိုပြောပါတယ
်ထရမ့်နဲ့ပန်စ်အုပ်ချုပ်ခဲ့တဲ့အစိုးရအောက်မှာကျွန်တော်ဟာကွန်ဆာဗေးတီဗ်တွေရဲ့တံပိုးထားမှုတွေကိုဦးစီးဦးဆောင်ကာကွယ်စောင့်ရှောက်ခဲ့တဲ့သူပါဘလို့တိုက်ပွဲဝင်ရမယ်ဆိုတာကျွန်တော်သိတယ်လို့ပြန်ပြီးတိုက်ဖို့ကိုလည်းကျွန်တော်ဒီညမှာအစဉ်သစ်ရှိနေပါတယ
်ညစကားစစ်တိုးပွဲမှာသူတပ္ပဟောမိုက်ပန်စ်နဲ့အခြေတင်အဓိကညှင်းခုန်ခဲ့သူအသက်ငယ်ဆုံးကိုယ်စားလှယ်သူဖြစ်တဲ့ဗီဗစ်ရာမစ်ဝါမီက
Mike Pence kept coming at me
Mike Pence နဲ့ကျွန်တော်သဘောထားအမြင်မတူတာတွေ့ရပါတယ်ဒါအသိကောင်းတဲ့ကိစ္စပါဒီနိုင်ငံမှာရှိတဲ့ပြည်သူတွေက1980လောက်ကအလွတ်ကျထားတဲ့နိုင်ငံရေးကြွေးကြော်သံတွေပြန်အောင်မဲ့သူတွေကိုစိတ်ဝင်စားတော့မှာမဟုတ်ပါဘူ
းဒုတိယကြိမ် Republican Party တွင်တပ္ပတာလောင်းပြည်ရှင်ပြိုင်မဲ့သူတွေရဲ့စကားစစ်တိုးပွဲကိုရှေ့လ California ပြည်နယ်မှာကျင်းပမှာပါကိုယ်စားလှယ်လောင်းတွေကတယောက်ကတော့7ရက်ဇူလိုင်လ Wisconsin ပြည်နယ် Milwaukee မှာပဲကျင်းပမယ်နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာပါတီကိုစားပြုတမတာလောင်းဖြစ်ရွေးချယ်ခံရမှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်မှာ Republican Party တမတာလောင်းစကားစစ်ထုတ်ပွဲတဲ့ Donald Trump မပါပေမဲ့သူ့ကိုနိုင်ဖို့မလွယ်ကြောင်းကိုသိန်းထိုင်ဘူးပြောပြခဲ့တာပါအခုတော့ American တန်ခတ်မှုသစ်အပေါ်မြမရေးစောင့်ကြည့်သူတို့ရဲ့အမြင်ပါစစ်ကောင်စီအတွက်လင်းစီဖြန့်ဖြူးရောင်းချပေးနေတဲ့လူပုဂ္ဂိုလ်တို့နဲ့ကုမ္ပဏီတွေကို American အစိုးရကထပ်မံပိတ်ဆို့လိုက်ပါတယ်စစ်ကောင်စီကပြည်သူတွေကိုတပ်ဖြတ်ရမှာသုံးနေတဲ့လင်းစီတင်သွင်းတဲ့လမ်းကြောင်းတွေကိုပိတ်ဆို့ရေးယူဖို့တကြွလူရှာသူတွေကဖိအားပေးတောက်ဆုံနေချိန်မှာအခုလိုရေးယူလိုက်တာကြောင့်စစ်ကောင်စီအတွက်ဘလို့ဖိအားတွေဖြစ်လာနိုင်ပါလဲရန်ကုန်ကပေးပို့တဲ့သတင်းကိုအလိမ်မာပြောပြပေးပါအောင်ခင်ဗျာ
ဩဂတ်လ23ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အမေရိကန်ဘန်နာရေးဌာနထုတ်ပြန်ချက်အရအမေရိကန်အစိုးရရဲ့နောက်ဆုံးပြစ်မှတ်ထားတန်ခတ်အရေးယူမှုစာရင်းမှာပါလာသူတွေကတော့ဒေါခင်ဖြူဝင်းနဲ့ဦးစောမင်းထွန်းတို့ဖြစ်ကြပြီးကုမ္ပဏီ၃ခုကတော့သူတို့နဲ့ပတ်သက်နေတဲ့ကုမ္ပဏီတွေဖြစ်ကြတယ်လို့ဖော်ပြထားပါတယ်စစ်တပ်ကကိုပြည်သူတွေကိုတပ်ဖြတ်ရမှာသူတို့ကုမ္ပဏီတွေကနေရောင်းချပေးနေတဲ့လေယာဉ်စီကိုအသုံးပြုခဲ့တာဖြစ်တယ်လို့ဘန်ဒါရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီပိတ်ဆို့မှုကစစ်ကောင်စီကိုဘလောက်ထိခိုက်စေပါသလဲ။နိုင်ငံရေးလေလာတုံးသက်သူတဦးက VOA ကိုအခုလိုပြောပါတယ်
။ဟိုတချီနဲ့တူးပြီးတော့ဟိုတင်းကျက်လာတဲ့သဘောဆောင်းလာပေါ့နံပါတ်1က။တခြားတော့လေစီတင်သွင်းနေတဲ့လမ်းကြောင်းတွေကိုဘယ်လိုမျိုးပိတ်လာမလဲ။စစ်ကောင်စီကမဆွေရင်ကြာရှိတယ်လေ။ကောင်ရည်ပူပါမှာဆော်လင်းစီစီပူပြီလားယခုတော်သိန်းတော်နေသေးတာကတော့ဟိုကုမ္ပဏီတစ်ခုချင်းတင်သွင်းမှုထုတ်တဲ့လုပ်ငန်းရှင်နဲ့ကုမ္ပဏီတစ်ခုချင်းကိုလည်းလိုက်ပိတ်ဆို့နေတာဖြစ်နေတယ်ဒီထက်ပိုပြီးတော့အမပြေတင်သွင်းတဲ့လမ်းကြောင်းတွေအမပြေအတွက်လင်းရင်းနဲ့ပတ်သက်လို့ငွေပေးချေတာမျိုးတွေကိုဟလာပိတ်ဆို့ရဲဆိုတာမျိုးဖြစ်လာလို့ရှိရင်ပိုပြီးတော့ရှောင်းကတည်းကသွားလာခင်မယ်တစ်ချက်ကပိုပြီးတော့ရဖို့ခက်ခဲလာတာလေရှိတာပတိကြတာတော့ဈေးပိုကုန်လာနိုင်တာပေါ့နော်
စစ်ကောင်စီအတွက်အရေးပါတဲ့နောက်ထပ်ကဏ္ဍတစ်ခုကိုအခုလိုတိုးချက်ပြစ်မှတ်ထားအရေးယူခြင်းအဖြစ်ကိုယ်နိုင်ငံသားတွေကိုဖိနှိပ်နေတဲ့စစ်ကောင်စီရဲ့အရေးမြင့်တွေကိုနောက်တစ်ဆင့်ဖျက်တောက်နိုင်တာဖြစ်တယ်လို့အမေရိကန်ဘန်နာရေးဌာနအတွင်းဝင် Brian Nelson ကကြေညာချက်ထဲမှာပြောဆိုထားပါတယ်။အမေရိကန်ရဲ့အခုလိုပိတ်ဆို့မှုကဖိနှိပ်ခံမြန်မာပြည်သူတွေအတွက်ထိရောက်မှုရှိတယ်လို့လူပောင်တဲ့ Democratic Party ဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ်။ဒါပေမဲ့စစ်ကောင်စီအပေါ်ပိုပြီးပြင်းထန်တဲ့ဖိအားတွေပေးဖို့လိုအပ်နေစေဖြစ်တယ်လို့ဒီအတွက်မြန်မာပြည်သူတွေကိုယ်တိုင်ကကြိုးပမ်းအားစိုက်ရမှာဖြစ်တယ်လို့လည်းဦးအောင်မိုးစောကပြောပါတယ်
။ဟိုကျွန်တော်အဓိကပြောချင်တာကတော့ကျွန်တော်တို့တိုင်းပြည်ရဲ့ဆေးအုပ်စုပြုတ်ဖို့ဆိုတဲ့ကိစ္စကကျွန်တော်တို့ဘာသာကျွန်တော်တို့လိုအပ်မှာဖြစ်တယ်။ ကျွန်တော်ပြည်သူတွေရုံးရမှာဖြစ်တယ်ကျွန်တော်တို့မှာတိုင်းပြည်ထဲမှာရှိရဒေါ်လာရေးသမားတွေလောက်ကြရမှာဖြစ်တယ်ဆိုတော့အမေရိကန်ပြည်အောင်စုအနေနဲ့ကနေ့အခြေအနေအထိကျွန်တော်လှုပ်ရှားမှုပေါ်မှာတို့ခိုင်မာမှာဆက်ရပ်ပြီးတော့ဟိုပို့ထောက်ခံနေရမှာဖြစ်တယ်ဒီတက်ပို့လုံးနိုင်တော့ကောင်းတာပေါ့ဗျအဒီတက်ပို့လုံးဖို့လည်းကျွန်တော်တို့တန်နိုင်သမားပြောနေကြတာပဲဖြစ်တယ်ဟိုကျွန်တော်တို့တိုင်းပြည်တဲ့ကကနေ့ဒေါ်လာရေးအင်အားစုတွေကိုပဲဖြစ်ဖြစ်ကျွန်တော်တို့တိုင်းပြည်ရဲ့ပြည်သူတွေကိုဒီတက်ပို့ပြီးတော့လက်တွေ့ကြကြသူတို့ကုညီလာအောင်လည်းပဲကျွန်တော်တို့တိုက်တွန်းနေတယ်ပြောဆိုနေတာပဲအဲ့လိုကုညီလာမယ်ဆိုလို့ရှိရင်တော့အခုကျွန်တော်တို့ပြောနေတယ်ခုနဆန်ရှင်လုပ်တဲ့ကိစ္စတို့ဘာတို့ညာထုတ်တဲ့ဆိုင်အများကြီးပို့ပြီးတော့တည်ရောက်မှုကြီးမှာပေါ့ဗ
ျပြည်သူတွေကိုဖိနှိပ်တက်ဖြတ်နေတဲ့မြန်မာစစ်တပ်အပေါ်လေရင်သုံးလောင်စာဆီနဲ့ငွေစည်းတွေဖြတ်တောက်ပြီးထိရောက်တဲ့ဖိအားပေးအရေးယူမှုတွေချမှတ်ဖို့လူခွင့်ရင်းနဲ့ဒီမိုကရေစီအရေးလှုပ်ရှားသူတွေကနိုင်ငံတကာအစိုးရတွေကိုတောင်းဆိုနေကြတာပါအမေရိကန်ဗန်နာရေးဝင်ကြီးဌာနအနေနဲ့ကတော့ပြီးခဲ့တဲ့ဇွန်လတုန်းကလည်းမြန်မာရေနံနဲ့ဓာတ်ငွေလုပ်ငန်းအပါအဝင်နိုင်ငံတော်ပိုင်လုပ်ငန်းတွေကနိုင်ငံသားငွေအတွက်အသုံးပြုနေတဲ့ဗန်နာဘန်ကိုပိတ်ဆို့အရေးယူခဲ့သေးပါတယ်။အခုလိုအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေကထိရောက်တဲ့ဆိုပေမဲ့လုံလောက်တဲ့ဖိအားအစေရောက်မလာသေးဘူးလို့နိုင်ငံရေးလေလာသုံးသပ်သူတို့ကပြောပါတယ်
။ပြောမယ်ဆိုတော့ပိတ်ဆို့မှုတစ်ခုတည်းနဲ့ဟလာဟိုနောက်ဆုံးဟလာစစ်တော်စီပြကြတော့အောင်ဒီเราลงไหนเมลูคนไหนบ่ก็ไม่ตีจ๋าบ่ตลอดไปซุมูก็ตะเกรันจ้ะတော့ผู้ละสมกาลงเยกองสีโลမျိုးซุนแกจิติวานี่ฉะเลยเซမျိုးตะกะบาลงตะเนี่ยยาวไปตาไปสู่ดาดิแล้วที่กองตัวนี้ไปสู่ดาမျိုးดิไอ้นี่เซမျိုးดิกูคิดไม่ชี้เองดิจ้ะတော့ไปป้องสงกะพี่อาดิหละโหโทนิดดาดิเนี่ยป้องมาโหอภีตะคูยาได้มั้ยแลนจ้องตะคูปอลาได้นะโหดาพี่อาพี่อาปุ๊บๆแล้วตะหยองปุ๊บๆแล้วขี้ไก่ลาออกลงดิเซมั้ยชี้ပါดิ
အမေရိကန်အစိုးရကမနေ့ကဒဏ်ခတ်ပိတ်ဆို့မှုအသစ်ချမှတ်လိုက်တဲ့ဩဂတ်လ23ရက်နေ့မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှမြမအရေးတကားပိတ်ဆွေးနွေးပွဲတရက်လည်းကျင်းပခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်တပ်အမတ်ကြီးဦးကျော်မိုးထွန်းမိတ်ကွန်းပြောခဲ့တာမှလည်းမြမစစ်တပ်ကိုလေရင်သုံးလောင်စာဆီနဲ့ငွေစည်းတွေဖြတ်တောက်ဖို့အဖွဲ့ဝင်နိုင်ငံတွေကိုထပ်မံတောင်းဆိုခဲ့ပါတယ်။မြန်မာပြည်ကလူတွေရဲ့အသက်တွေကိုကယ်တင်ဖို့အချိန်ထပ်မဆွဲပဲဖိအားပေးအရေးယူဖို့လဲတပ်အမတ်ကြီးကတိုက်တွန်းပြောကြားခဲ့ပါတယ်ရှင်
။အမေရိကန်တပ်ခတ်ပိတ်ဆို့မှုအသစ်ဟာတဖြည်းဖြည်းပိုဖိအားပေးလာမှာကိုကြားတာဖြစ်တယ်လို့သုံးသပ်နေတာကိုအလိမ္မာပြောပြခဲ့တာပါ။အခုတော့ရှမ်းပြည်နယ်ဘက်စစ်ရေးတင်းမာနေတဲ့အကျိုးဆက်ပါရှမ်းပြည်နယ်တောင်ပိုင်းလေချားမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ရှမ်းပြည်တုတ်တိုင်ပါတီ SSPP အကြားစီရင်တင်မာနေစေဖြစ်ပြီးဆက်သွယ်ရေးရအချက်ချလဲကြတဲ့လဲချာမိုင်းနောင်ကားလမ်းကိုစစ်ကောင်စီတပ်တွေကပိတ်ထားပါတယ်ဒီလိုပိတ်ထားတာသတင်း၃မှတ်ကျော်လောက်ရှိလာပြီးဒေသရင်းကုန်စည်စစ်ဆေးမှုနဲ့ဒေသခံတွေခီးသားလာရေးအခက်အခဲကြုံနေရပါတယ်ရှမ်းပြည်တောင်ပိုင်းအခြေအနေကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
ရှမ်းပြည်နယ်တောင်ပိုင်းလဲချာမြို့နယ်မှာစစ်ကောင်စီတပ်နဲ့ရှမ်းပြည်တုတ်တိုက်ရေးပါတီ SSPP ကြားဂျွန်လောက်ကဆက်လို့စီရင်တင်မာနေခဲ့ရာကဒီလ6ရက်နေ့မှာတော့လဲချာမြို့အနီးမှာပဲတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။လက်ရှိမှာလည်းနှစ်ဖက်တပ်တွေကြားစစ်ရေးတင်းမာနေစေရှိပြီးတော့လဲကြားမိုင်းနောင်ကားလမ်းကိုစစ်ကောင်စီတပ်တွေကဒီလာဇန်ပိုင်းကဆလုပိတ်ထားတာကြောင့်ဒေသခံပြည်သူတွေအခက်အခဲတွေတွေ့နေရကြောင်းလဲကြားမြို့ကန်တဦးက VOA ကိုပြောပါတယ်
။လဲကြားဖက်ကအခုတစ်ခါလည်းစစ်မှန်နေတဲ့အချိန်မျိုးပဲပြောရမလားရှင်။အချင်းချင်းတော့စောင့်ကြည့်နေတဲ့အမိသားမှာတော့ရှိတယ်ရှင်။လဲကြားမိုင်းနောင်ဒီကိုလေးရမြေရာစဖြစ်တယ်ဆိုအဲ့ကလေးကပိတ်ထားလိုက်တာဖြစ်ဖြစ်ပဲရှင့်ဒီမှာတော့ဒီကုန်စည်စီးဆင်းမှုပြဿနာလေးတော့တော်တော်လေးကိုဖြစ်နေတယ်ပေါ့ရှင့်အဲ့ကားကနေသွားလိုက်ရဆိုရင်မိုင်းနာမိုင်းရှုထပ်သွားလို့ရမယ်ပြင်အာလမ်းခုလက်မှာဒီမိုင်းနန်းကနေစီးပြီးတော့တော့ရဲ့လို့လမ်းရှိရပေါ့နော်အဲ့အဲ့ကနေမှဒီမှာတော့ဒီမြောက်ပိုင်းလမ်းမိုင်းရေလားရှုအဲ့လိုဖက်တဲ့လမ်းကြီးရအဲ့မှာအကုန်ပိတ်တော့ဒီမှာတော့ကဒီဖက်ပေါ့မိုင်းတိုင်းတုံလောနမ်လန်ဒီကလောက်ပဲတုံးရတော့ဒီကုန်စည်စီးဆင်းမှုကအိုအခက်ခဲဖြစ်တယ်တွားလို့လာလို့မရဘူးဒီအဲ့လိုဒီရောရှိတယ်ရှင့
်တခြားဒေသခံတဦးကလည်းလဲကြားမိုင်းနောင်ကားလမ်းပိတ်တဲ့အတွက်လဲကြားကနေမိုင်းရှိဘက်သွားလာရမှာခီးလမ်းပို့ထောက်ပြီးတော့အခက်ခဲဖြစ်ရတဲ့အကြောင်းပြောပါလေ
မိုင်းနောင်နဲ့လဲကြားလို့မရတော့ကြာပိတ်ထားရကြာဒါကမိုင်းရှိလို့တွားခင်တယ်ဆိုရင်ဒီမင်းလေးလေကြီးကလည်းပြတ်နတ်ပန်ခူလာလားလဲတွားရတယ်ရှင့်လဲကြားနဲ့မိုင်းရှိဆိုတာမန်ကြတော့အဲ့မိုင်းလောက်ဝစ်ကြာရယ်လဲကြားကြီးခူလာမဲ့ပတ်သွားမယ်ဆို9နိုင်တော့6နိုင်ကြီးပါတော့ကြာတော့တော့ရခင်ဗျာခံတို့ဒါတို့စကုံတောက်ကုံတို့ကလည်းမန်းချီကဒီတက်ကပြုတ်မှတကွာရတော့ဗျာကိုကျတော့များတော့ဗျာကြာလက်ခါနဲ့မိုင်းတော်ကမင်းကျနေတာဗျာအတိတ်ကနေရာရှိနေတာဗျာတက်တယ်လို့လမ်းကြားလမ်းလမ်းကြောင်းပါ
လက်ကြားမိုင်းတော်ကားလမ်းပိတ်ထားတာအခုဆိုရင်ရက်20လောက်ရှိပြီဖြစ်ပါတယ် လောလောဆယ်မှာတော့ SSPB တပ်တွေဟာလဲကြမိုင်းတော်ကာလန်တောင်ဘက်ချမ်းကိုစူးမှုနေပြီးတော့ကာလန်ပြရတဲ့ရည်ရွယ်ချက်ကတော့ SSPB တပ်တွေစီကိုရိတ်ခါနဲ့စက်သုံးစီတွေမရောက်ရှိစေဖို့ဖြစ်နိုင်ကြောင်းသုံးသပ်ပြောဆိုကြတာတွေရှိပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကလည်းလဲကြမြို့နယ်အတွင်းမှာရှိတဲ့ SSPB တပ်စခန်း10ခုလောက်ကိုရုပ်သိမ်းဖို့စစ်ကောင်စီဘက်ကအကြောင်းကြားခဲ့ပါတယ်။ SSPB ဘက်ကဒီတောင်းဆိုချက်ကိုလက်မခံတဲ့နောက်နှစ်ဖက်အကြားတင်းမာမှုတွေဖြစ်ခဲ့တာပါ။ဇူလိုင်လတတိယပတ်အတွင်းမှာတော့ SSPB ကိုယ်စားလှယ်အဖွဲ့ဟာ UWSA 1နဲ့ NDAA မိုင်းလာအဖွဲ့ကိုယ်စားလှယ်နဲ့အတူစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးတာရှိခဲ့ပေမဲ့တင်းမာမှုတွေကလည်းဆက်ပြီးတော့ရှိနေတာဖြစ်ပါတယ်ခင်ဗျာ
။ရှမ်းပြည်နယ်လဲချဘက်စစ်ရေးတင်းမာလမ်းပိတ်မှုဒုက္ခကိုကိုရနိုင်ပြောပြခဲ့တာပါ။အခုတော့မြန်မာနေဆက်ကအဓိကလူမှောင်ခိုးခိုင်းဝန်တွေကိုထိုင်းကဖမ်းဆီးလိုက်တာပါ။မြန်မာနိုင်ငံသားတွေကိုနေဆက်ကတဆင့်ထိုင်းနိုင်ငံနဲ့တရားမဝင်ခိုးသွင်းနေတဲ့လူကုန်ကူးမှုကိုင်းအဓိကတာဝန်ရှိသူတွေကိုဖမ်းဆီးနိုင်ခဲ့တယ်လို့ထိုင်းရဲကပြောလိုက်ပါတယ်။ဒီလူကုန်ကူးဖြစ်ရပ်တွေများလာတာပြင်တချို့အသက်သေဆုံးရတဲ့အထိဆိုးလာတာကြောင့်ခုလိုနှိမ့်နေရတာလို့လည်းထိုင်းဒူရဲချုပ်ကသတင်းစာရှင်းလင်းပြီးပြောခဲ့ပါတယ်။ဒီအကြောင်းထိုင်းအခြေစိုက်သတင်းကြောင့်မအေးမှပြောပြပေးပါအောင်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်မြောက်ရီဘက်ကနေလူကုန်ကူးတဲ့ပွဲစားတွေကပို့လိုက်တဲ့မြန်မာနိုင်ငံသားတွေကိုထိုင်းဘက်ချမ်းမဲဆောက်မှာတထောင်နာစခန်းလုပ်ပြီးထိုင်းနိုင်ငံထဲကိုလူမောင်ကိုတင်သွင်းနေတဲ့ထိုင်းနိုင်ငံသားနိုင်ချီချင်ဆိုသူနဲ့လူကုန်ကူးသူ18ဦးကိုဖမ်းမိခဲ့တဲ့အကြောင်းထိုင်းဒုရဲချုပ်ဆူရချေဟပ်ဖန်ဦးဆောင်ပြုလုပ်ခဲ့တဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ထိုင်းနိုင်ငံထဲမှာလူကုန်ကူးမှုလုပ်ငန်းတွေပုံမကြီးထွားလာနေပြီးလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေလိုက်ပါလာတဲ့ကားတွေမှောက်လို့တည်ဆုံးရတဲ့ဖြစ်ရပ်တွေလည်းများပြားလာနေတာကြောင့်လူကုန်ကူးတဲ့ခိုင်းတွေနှိမ်နှင်းဖို့အမိန့်ပေးခဲ့တာလို့လည်းထိုင်းဒူရဲချုပ်ကပြောပါတယ်။ခုလိုမျိုးလူကုန်ကူးတဲ့ခိုင်းကိုဖော်ထုတ်ဖမ်းဆီးနိုင်ခဲ့တာဟာပြီးခဲ့တဲ့ဇွန်လ10ရက်နေ့ကထိုင်းနိုင်ငံအယုဒ္ဓယာခရိုင်ဗတ်ပင်အာရှလမ်းမပေါ်မှာရဲတွေလိုက်ဖမ်းလို့မောင်းပြေးတဲ့ကားတစ်စင်းတိမ်းမောင်းမီးလောင်ပြီးမြန်မာနိုင်ငံသား၄ဦးတည်ဆုံးခဲ့တဲ့ဖြစ်ရပ်ပြီးတဲ့နောက်ဒီအမှုမှာပါဝင်ပတ်သက်နေသူတွေကိုဇက်တိုက်ဖော်ထုတ်ဖမ်းဆီးနိုင်ခဲ့တဲ့အကြောင်းဒူရဲချုပ်ကရှင်းလင်းသွားခဲ့တာပါမြန်မာနိုင်ငံအတွင်းကလူကုန်ကူးသူတွေဟာမြဝတီကနေထိုင်းဘက်ချမ်းမဲဆောက်မြို့ကိုပို့ဆောင်ပြီးနေတလုံးမှာမြန်မာနိုင်ငံသားတွေကိုထိမ့်သိမ်းထားပြီးကားကိုးစီးနဲ့ထိုင်းနိုင်ငံအတွင်းပိုင်းနဲ့ထိုင်းမလေးနယ်စပ်ထိပို့ဆောင်နေတာဖြစ်ပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ထိုင်းဒူရဲချုပ်ဆူရချေဟပ်ဖန်ကသတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်ไปว่าตัวนี้คนไทยชื่อว่าพี่เดราป่ะไทยเดราป่ะครับ
ထိုင်းဘက်လာကျင်နေသူတွေကိုမြန်မာနိုင်ငံကနေတဆင့်နေဆက်တော်လန်းတွေကိုဖျက်ပြီးမြန်မာပွဲစားတွေကခေါ်လာကြပြီးတဲ့နောက်နေဆက်မှာတော့ထိုင်းပွဲစားတွေကလက်ခံခဲ့ပါတယ်သူတို့တွေဟာဘင်ကားကိုအသုံးပြုနေတာပါအဲ့ဒီကားတွေရဲ့အရှိကနေလမ်းကြောင်းကြည့်တဲ့ကားတွေကိုပါသုံးပြီးလူကုန်ကူးနေကြတာပါဆိုရတာကတော့လူကုန်ကူးသူတွေဟာရဲတပ်ဖွဲ့ကလိုက်ဖမ်းပြီဆိုရင်အဖမ်းမခံဘဲမောင်းပြေးလို့ကားတိတ်မောက်ပြီးမြန်မာနိုင်ငံသားတွေတည်ဆုံနေရတာတွေရှိတဲ့အကြောင်းထိုင်းဒူရဲချုပ်ဆူရချေဟပ်ဖန်ကပြောဆိုသွားတာပါထိုင်းရဲတပ်ဖွဲ့အနေနဲ့အခုလိုမျိုးလူကုန်ကူးတဲ့ဆိုင်တွေနောက်မလုရဲအောင်ပြစ်ဒဏ်တိုးမြင့်တဲ့အနေနဲ့အမြင့်ဆုံးထောင်ဒဏ်10နှစ်နဲ့ပိုင်ဆိုင်မှုတွေကိုသိမ်းဆည်းမှာဖြစ်ပြီးသူတို့ကိုကူညီပြီးဗန်စီရင်ဖွင့်ပေးထားသူတွေကားစီစဉ်ပေးသူတွေကိုပါအရေးယူတော့မှာဖြစ်တယ်လို့လည်းထိုင်းဒူရဲချုပ်ကပြောဆိုသွားပါတယ်မကြာသေးခင်တုန်းကပဲအယုဒ္ဓယာခရိုင်ဗတ်ပင်မြို့နယ်အမှတ်343အဝေးပြေးလမ်းမပေါ်မှာအသက်16နှစ်သာရှိသေးတဲ့ထိုင်းလူငယ်တဦးမောင်းမြင်တဲ့ကားကိုထိုင်းရဲတွေကဖမ်းဆီးရမှာတရားမဝင်မြန်မာနိုင်ငံသား14ဦးကိုဖမ်းမိခဲ့ပါတယ်။ဒီရက်ပိုင်းမှာပဲလူကုန်ကူးခံရတဲ့မြန်မာတွေနေ့စဉ်လိုလိုအစုအဝေးနဲ့ဖမ်းမိနေတာတွေလည်းရှိနေပါတယ်။လူကုန်ကူးခံရသူတွေကိုတယ်ဆောင်လာတဲ့ကားတွေဟာထိုင်းစစ်စေးရေးဂိတ်တွေမှာမရက်ပဲထွက်ပြေးမောင်းနေတာချောင်းကွင်းသွားလာတာတွေကြောင့်ရင်တိုက်မှုတွေဖြစ်ခဲ့ပြီးကားပေါ်မှာပါလာတဲ့မြန်မာတွေတည်ဆုံရတဲ့ဖြစ်ရပ်တွေဟာအခုနောက်ပိုင်းမကြာခဏကြုံလာနေရတာဖြစ်ပါတယ်ရှင
်မြန်မာနေဆက်အဓိကလူမောင်ခိုးကိုင်းဝင်တွေကိုထန်းကထိုင်းကဖမ်းဆီးလိုက်တာကိုမရေးမှပြောပြခဲ့တာပါအခုလိုချက်သားရင်းညသတင်းပေးဖို့ချက်တွေအပြီးမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးကန္တာနောက်တိုင်းရင်သတင်းစွာကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေဇက်တိုက်လာဖို့ရှိသေးတာမျိုးဆက်နာစဉ်ကြည့်ရှုကြပါအောင်ခင်ဗျာ
။ VOA American တိုင်းရင်သတင်းမှန်သတင်းမြန်တွေကို Telegram လို့မှခွင့်ရစာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/ ဗမစ်ဗီရီနျူးစ်မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင်
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ကနေမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3252တုကနေည10နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းညာရီဝက်မှာတော့ကြက်သားရင်းညာတိုင်းပြောပြနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြဂျမိုင်းကန္တာနောက်တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါ။နေဆက်မှုကင်းတွေရဲ့အကြောင်းရင်းခေါင်းစဉ်နဲ့သုံးသက်ထားပါတယ်။တရုတ်မြန်မာနေဆက်ဒေတာမှာရာဇဝတ်မှုများလာတာကိုအရေးယူဖို့တရုတ်မြန်မာအရာထမ်းတွေကမကြာခဏဆွေးနွေးကြပါတယ်။ဒါပေမဲ့လည်းနေဆက်ကရာဇဝတ်မှုတွေကိုနေကြားဆောင်တက်တွေကပဲဖန်တီးနေတာဖြစ်ကြောင်းဖြစ်ရှင်းမှုခက်ကြောင်းကိုဥအောင်ခင်ကရေးသားပြီးကိုညံဝေအောင်နဲ့တူတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မြမတရုတ်နေဆက်မှာရှင်သန်ကြီးထွားနေတဲ့မူခင်းမျိုးစုံကိုဥတွဲဖြွေရှင်းဖို့လိုအပ်ကြောင်းမြမပြည်ဆိုင်ရာတရုတ်တံမှချန်ဟိုင်ကစစ်ကောင်စီနိုင်ငံသားရဲ့ဝန်ကြီးကိုဇွန်လ25ရက်နေ့ကနေပြီးတော့မှပြောသွားတယ်လို့စင်ဟွာကသတင်းပေးပို့ပါတယ်။စစ်တော်ရေးလင်ညာမှုနဲ့အွန်လိုင်းလောင်းကစားမှုပြန့်ပွားတာကိုအဓိကဆွေးနွေးတယ်လို့ဆိုပါတယ်။အရင်ကလည်းတရုတ်မြန်မာထိုင်းပူးတွဲဆောင်ရွက်နိုင်လို့ရလကောင်းလို့ရရှိခဲ့တယ်လို့ဆိုပါတယ်။နေဆက်မှာပြိမိနေတယ်ဆိုတဲ့တရုတ်နိုင်ငံသားတွေကိုကယ်ဆယ်ဖို့လဲသာမချန်ဟိုင်ကပြောသွားပါတယ်။ကရှင်ပြည်နယ်ကမြို့နယ်ခုနှစ်ခုရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်10ခုရှမ်းပြည်နယ်အရှေ့ပိုင်းကမြို့နယ်4ခုစုစုပေါင်းမြို့နယ်21ခုကယူနန်ပြည်နယ်နဲ့ထိစပ်နေပါတယ်။တချီလိတ်ကတော့လာအိုနယ်ရောထိုင်းနိုင်ငံနယ်ရောထိစပ်နေပါတယ်။မိုင်းဆက်နဲ့မိုင်းတုံကထိုင်းနဲ့ထိစပ်နေပါတယ်။ဒီမြို့နယ်တွေမှာလက်နက်ကင်အဖွဲ့မျိုးစုံရှိပြီးဤမျိုးစုံနဲ့ရံမုံငွေရှာကြပါတယ်။လက်နက်ကင်ဥယျာဉ်များလေလေသူတို့ကိုထောက်ပံ့မှုရံမုံငွေလူလေးလေးပါပဲ။ဤမျိုးစုံနဲ့ရံမုံငွေရှာသူတွေထဲမှာစစ်ကောင်စီတပ်ရောတရင်သားလက်နက်ကင်တွေရောပါဝင်နေတာတွေ့ရပါတယ်
။ကချင်ပြည်နယ်မြောက်ဖက်စွန်းနယ်စပ်ဒေသဖြစ်တဲ့စောလုံနဲ့ချေဖွေမြို့နယ်တွေမှာ NDAK ခေါ်နေကြားဆောက်တပ်ကြီးစိုးနေပါတယ်။စကုံတရင်ရဲ့နေကြားဆောက်တပ်အဖြစ်လူသိများပါတယ်။ချေဖွေပန်ဝါနဲ့ကံပိုက်တီမှာတရင်သုံးရင်စခန်းချထားပါတယ်။စကုံတရင်ရဲ့နေကြားဆောက်တပ်မှာစစ်ကောင်စီတပ်ကဗိုလ်မှူးတူဦးဗိုလ်ကြီးနှစ်ဦးနဲ့အခြားအဆင့်အချို့ပါဝင်ပါတယ်ဒီနယ်မြေကိုကချင်အထူးဒေသတစ်လို့စစ်တပ်ကသတ်မှတ်ထားတာမို့အပြင်လူတွေဝင်ထွက်လေ့လာဖို့ခက်ခဲပါတယ်ဒါကြောင့်တရုတ်ကုမ္ပဏီတွေမြေရှားတပ်တူရင်ထုတ်ယူတဲ့နေရာဖြစ်ပါတယ်မြေရှားတပ်တူရင်ထုတ်ယူစဉ်မှာစွန့်ပစ်လိုက်တဲ့ပစ္စည်းတွေမှာအစိတ်အတောင့်များတဲ့အတွက်ဒေသခံတွေအတွက်အလွန်အန္တရာယ်ကြီးပါတယ်ဒီကိစ္စကိုတော့တန်အမတ်ချင်ဟိုင်ကဒီ site ပုံမရပါဘူ
းရှမ်းပြည်နယ်မြောက်ပိုင်းမှာယူနန်ပြည်နယ်နဲ့ထိစပ်နေတဲ့မြို့နယ်10ခုရှိပါတယ်ဒီမြို့နယ်တွေမှာလက်နက်ကင်မျိုးစုံရှိပါတယ်ဥပမာနန်းခမ်းမြို့နယ်မှာဆိုရင်စစ်ကောင်စီတပ်အပြင်ကချင်လွတ်မြောက်ရေးတပ်တန်အားတပ်ရှမ်းပြည်တပ်တရေးတပ်ပြည်သူ့စစ်ပြည်သူ့ကာကွယ်ရေးတပ်စတာတွေလှုပ်ရှားကြပါတယ်မူဆယ်မှာတော့ MNDAA ကိုကန်တပ်နဲ့အေးရခိုင်တပ်ကပါလှူရှားတဲ့အတွေ့စစ်ကောင်စီတပ်နဲ့မကြာခဏတိုက်ပွဲဖြစ်ပါလေ။ကိုကမှလည်းစစ်တပ်နဲ့ပေါင်းသွားတဲ့နေကြဆောင်တပ်နဲ့ပြည်သူစစ်တွေရှိပါလေ။ဥပုံကြားရှင်ပြန်လဲတီထောင်တဲ့ကိုကန်တပ်ဟာရှမ်းပြည်မြောက်ပိုင်းကွန်းလုံသိန်းဒီကုတ်ခိုင်လာရှုံမြို့နယ်တွေကြီးမဟာမိတ်တွေနဲ့ပူးတွဲလှူရှားပြီးမူဆယ်နဲ့မုံကိုမြို့နယ်အထိတပ်ဖြန့်လှူရှားပါလေ။
မုံဂိုဒေသဟာတရုတ်မြန်မာကွန်တိုအေးလမ်းကြောင်းနဲ့နီးကပ်တာကြောင့်ကိုကန့်တပ်ကချုပ်ကန့်ဖို့စ조사နေတာဖြစ်ပါတယ်။ဥပုံကြားရှင်ရဲ့ကိုကန့်တပ်ကို2009မှာတိုက်ထုတ်ခဲ့စဉ်ကကိုကန့်တပ်ကခွဲထွက်သွားတဲ့လက်နက်ကင်အုပ်စုဟာနေကြားသောတပ်နဲ့ပြည်သူစစ်ဖြစ်လာပြီးလောင်းကစားယုံတွေဖွင့်ခွင့်ရသွားပါတယ်။ကိုကန့်နေစပ်မြို့တော်လောက်ကင်မှာစစ်တပ်ကအာဏာရှိပေမဲ့ဒေသဦးစီးအဖွဲ့ကခွင့်ပြုချက်ပေးပါတယ်။ဒါကြောင့်တရုတ်နိုင်ငံသားတွေလောင်းကစားလာလုပ်နိုင်တဲ့နေရာဖြစ်လာပါတယ်။လောက်ကင်ကအွန်လိုင်းငွေလိမ်လည်မှုလုပ်ငန်းတွေမှာတရုတ်ဗမာဗီယက်နမ်နဲ့ထိုင်းနိုင်ငံသားတွေပါဝင်လုပ်ကင်နေကြတာပါ။တကယ်တော့ကိုကန့်နေကြသောတပ်နဲ့ပြည်သူစစ်ကိုလူစရိုက်လုပ်ငန်းနဲ့ we shall we went, Sitaga, Quimpu Taluda, Lungan, Gitwala, Pipari.
Do see a Lungan and we shall at Yodria, Gogan, Nejasan Tago, let Topi, Laukango, Wina Javare. Now, Dor, Dizaga, Mugamigo, Zanilo be, a nozu Mapotin, Lokaimade. Laukaima Chego Yatare Tioga, Yangoti Simpi, Mapotin, the good thing they allow tea baby, Lokaina, we see lavare. เนจ้าส่งแต่หายามงวยชาเร่เล่นแน่กายเป้ผิดไปเด้ยามงวยเด้ก็สิตักกูสัจเจปิยาดาตะเล่ท้องซาลูพี่นี่บาพี่ถ้าเจ้าเนจ้าส่งแต่เยลุยากูสิตักก็ไม่ติญญ์ออกซ้องนี่ดาบากระเชนเนี่ยแชมป์ปีเนี่ยก็เนจ้าส่งแต่ตุยดูสิไอ้ลุงงานเจ้าวงวยก้าวนี่ดากูกะยินปีเนี่ยก็เนจ้าส่งแต่งาอตุอยู่นี่บ่ยาบาเด้สิกองซีเล่แท้มากะยินเนจ้าส่ง ချုပ်ကိုင်းနဲ့မြန်မာတိုင်းနေဆက်ကပေါင်းခိုးကုံသွေးရေးဂိတ်နဲ့ကစီနိုလောင်းကစားဝိုင်းတွေပြန်လဲရှင်တန်လာပါတယ်ဖြေခုတ်ကိုစီမံကိန်းကိုရှစ်ကောင်စီတက်နဲ့အချိုးတူပူးတွဲလောက်ကိုင်းနေတယ်ဆိုတဲ့သတင်းလဲထွက်နေပါတယ်ဒါကြောင့်တရုတ်မြန်မာနေဆက်ဆွေးနွေးပွဲတွေမကြာခဏကျင်းပပေမဲ့ဒုစရိုက်လုပ်ငန်းတွေဆက်လက်ရှင်တန်နေတာဖြစ်ပါတယ်ခင်ဗျာ
ဒီယုမြမှာနေဆက်ဒီရာဇမှုများလာတာကိုအရေးယူနေပေမဲ့ဒီရာဇမှုတွေဖန်တီးသူကနေကြောင်းတက်တွေကိုယ်တိုင်ဖြစ်နေတာမို့ခက်နေတာကိုဥအောင်ခင်ရဲ့မြမရေးသုံးသက်ချက်စီစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ကျမကြီးကနာကိုနားဆင်ကြည့်ရှုအောင်ပါစိတ်ဖြစ်စေမှုလက္ခဏာတွေကိုဒီတစ်ပတ်ပြောထားပါတယ်မြမနိုင်ငံတဲ့အဖြစ်များလာတဲ့ဒီစိတ်ဖြစ်စေမှုလက္ခဏာတွေ အသက်အန္တရာယ်အထိထိခိုက်ဒုက္ခရောက်စေနိုင်တာပါတယ်လို့စိတ်ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဒီစိတ်ဖြစ်စေနေတာသိရဖို့ဘလို့လက္ခဏာတွေကိုစောင့်ကြည့်သင့်ပြီးဘလို့အဆင့်ကတော့အခုလိုအန္တရာယ်ပိုကြီးနိုင်ပါလဲဒီအကြောင်းဩစတြေးလျနိုင်ငံစန်ထရယ်ကွင်းစ်လန်ဆေးရုံကစိတ်ကျန်းမာရေးတစ်ခုဆရာဝန်ကြီးဒေါက်တာတထဲကိုကျွန်တော်ပဲမေးထားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင် โอเคทุกๆเสียวันดีดรตะเตยครับเนี่ยเราสึกผีซีมุผิดตาก็เนี่ยมาနိုင်ငံတဲ့အခုပုံမှန်မဟုတ်တဲ့ခြေနေတွေကြောင့်ပိုများလာတာမှာပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာကြီးဒီစိတ်ဖြည့်စီမှုပုံစံမျိုးမျိုးတဲ့မှာတူးချင်းစိတ်ဖြည့်စီတာနဲ့အများနဲ့စပီးဖြစ်တဲ့စိတ်ဖြည့်စီတာနောက်ရေတိုရေရှည်စိတ်ဖြည့်စီတာဒီအဲထဲမှာပြင်းထန်နေတဲ့ပုံစံကိုအဓိကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီစိတ်ဖြည့်စီမှုဖြစ်လာရင်ကိုယ့်ကိုယ်ကိုသတိပြုမိဖို့ပေါ့နော်ဒါမှမဟုတ်လည်းပတ်ဝန်းကျင်ကသတိပြုမိနိုင်ဖို့အတွက်သိထားတဲ့အဓိကလက္ခဏာတွေကိုပြောမှမို့ပါကနေစပြီးတော့ရှင်းပြခြင်းလေဆရာကြီ
းကျွန်တော်တို့လက္ခဏာတွေကတော့ဒါအဲ့ဒါတိတ်ရေးကြည့်တယ်ဘာလို့လဲဆိုတော့ကျွန်တော်တငယ်ချင်းတယောက်ကိုမေးကြည့်တယ်ကဲပြခင်ဗျာ stress ဆိုတာအကံဖြစ်ရင်ဘာဖြစ်မလဲဆိုတော့တငယ်ချင်းကပြောတယ်ဟာကျွန်တော်တို့ရတဲ့စိတ်တွေတို့ဒေါသတွေထွက်ပြီးတော့တခါလေကျတော့လေကျွန်တော်ခါလေလက်တွေဝါးတုံးလာတာပေါ့လေနော်ဆိုတော့အဲ့လောက်ဖဲဒါကကျွန်တော်တို့ဟိုတာမန်လူတွေကိုမေးကြည့်အဲ့လောက်ဖဲဒါပေမဲ့ကျွန်တော်တို့ဒီးတဲ့ပို့ပြီးတော့နားထောင်နေပြည့်တတ်ဒီကျွန်တော်ကပူနားလဲစီခြင်းနဲ့ stress ရဲ့လက္ခဏာတွေသုံးမျိုးခွဲလို့ရတယ်ခင်ဗျာဆိုတော့ပထမဆုံး number 1ကတော့ဒီစိတ်ဖိစီးမှုဆိုကြတဲ့ဟာစိတ်ကိုကျွန်တော်တို့ပြောအောင်ဟလာ mental symptoms စိတ်ပိုင်းဆိုင်ရာခံစားမှုတွေကိုကျွန်တော်တို့ပြောအောင်ဆိုတော့ကျွန်တော်ပထမဆုံးစပြီးတော့ပြောခဲ့တော့လို့ပဲဗမာ language ရှိတယ်ခင်ဗျာအဲ့မှာစိတ်ပူပန်တာစိတ်တော့ကရောက်တာစိတ်တူတာအဲ့မှာစိတ်မပြောတာစိတ်တက်ကြတာအဲ့ဒီတခါတည်းကြတော့ကိုကူကူလည်းအားငယ်လာတယ်စိတ်ဖြစ်စင်းရင်တခါလေကြတော့ concentrate ဆိုတာတခါလေ focus ပေါ့တခါလေဟိုအာယုံလည်းမဆိုင်နိုင်ဘူးစိတ်ဖြစ်စင်းမှုကြာလာရင်သတိတွေပါမေ့လာတယ်နာမည်တွေမေ့လာတယ်သတိတွေမေ့လာတယ်ဆိုတော့စိတ်ပိုင်းဆိုင်ရာခံစားမှုတွေကတော့တပုံကြီးပဲ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီလက္ခဏာတွေတပုံကြီးထဲမှာပေါ့နော်အဓိကစိုးရင်ရတာသတိပြုတင်တာမျိုးဆိုရင်ရောပါကိုအဓိကထောက်ပြကြရဆရာကြီ
း။ပို့ပြီးတော့ကျွန်တော်စိုးရင်နာက anger outburst ရာဒေါသအကြီးကြီးတွေထွက်လာတဲ့ဟာကိုတော့ကျွန်တော်စိုးရင်နဲ့ road rage တို့ဘာလဲဆိုတော့ဟိုအမေရိကမှာဆိုရင်ဒါကစိတ်တွေတိုးပြီးတော့ကြောင်းနေတော့တနက်နေ့ဝင်ပစ်တာတော့အဲ့ဒီ anger outburst တရားတော့
ဒေါသပေါက်ကွဲထွက်တာပါဆရာနော
်။အေးအေးအေးအေးအဲ့အဲ့ဒီစကားလုံးလေးကိုကျေးဇူးပါဒေါသပေါက်ကွဲထက်တာတွေကလည်းပြဿနာကြီးကြီးပဲ ကျွန်တော်လင်းမယားမှာ stress တွေဖြစ်နေရင်တခါကျတော့တော့ပွားပြီးတော့ပကတိခွဲပြေးတာတို့ဟာတို့ကဒါအသေးလေးအပြင်မှာကျတော့တခါလေဟိုနိုင်ရန်ကိုလက်သီးနဲ့ထိုးတာပေါ့နော် boss နဲ့ရန်ဖြစ်ပြီးတော့တခါလေဟိုကားနဲ့တိုက်ပလိုက်တာတို့နိုင်ရန်ကိုတိုက်ပြေးတာပေါ့နော်အမလေအဲ့ဒီခုနကဆရာဝင်းမင်းပြောတယ်ဗါလေ
ဒေါသ
ပောက်ကွဲမှုတွေ
ဟုတ်ကဲ့ဆရာ
အေးအဲ့ဒါလေ stress ပဲနော် stress ကသူရဲ့အကြောင်းရင်းကမယ်ဆရာကြီ
းဟုတ်ကဲ့စိတ်ပိုင်းဆိုင်ရာလက္ခဏာတစ်ခုပါဆရာနော
်ဟုတ်ကဲ
့နောက်တစ်ခုကကြောက်တာပါဆရာကြ
ီးအေးကြောက်တာကလည်းကျွန်တော်တို့စိတ်ရဲ့လက္ခဏာတစ်ခုပဲကျွန်တော်တို့ဘယ်ကနေစတယ်လဲဆိုတော့ကတုံးကင်းရင်ဖြစ်ပြီးတော့ကြောက်လာတော့အဲကိုယ့်ရဲ့အခက်ခဲတွေကြီးတော့ကျွန်တော်တို့စိတ်ဖိစီးနေတယ်ဘာလို့စိတ်ဖိစီးနေလဲဆိုတော့ဝင်ငွေကမကောင်းတော့ဘူးအလုပ်ကမရှိတော့ဘူးဟဲ့လားမိသားစုကတပုံကြီးပဲဆိုတော့ဒီကရဲစိတ်တွေကအားငယ်လာတာပေါ့ဟောငါယောက်ျားသားအမှမတက်နိုင်ဘူးအခုစစ်ပြေးနေရတယ်ဟဲ့လားဒါမှမဟုတ်ပုံနေရတယ်ရှောင်းနေရတယ်အလို့ရှာလို့လည်းမရဘူးနေတိုင်းထွက်ရှာတာပဲဆိုတော့အဲ့လိုဖြစ်တော့အားငယ်လာတယ်အားငယ်လာရင်ကျွန်တော်ကြောက်လာတယ်အဲ့ဒီကြောက်လာတာတို့ကစိတ်သက်ကြတာတို့အားငယ်တာတို့နဲ့လေအကုန်လုံးဆက်ဆက်နေတယ်ကျွန်တော်စိတ်ကတော်တော်ဆန်းကျင်တယ်နော်မလေးဟိုစိတ်ဒုက္ခတုတ်ကရာတော်တော်ကြီးကျယ်တယ်ပြဿနာတွေပါဗျာ
ဟုတ်ကဲ့ဆရာဟိုပုံမှန်မဟုတ်တဲ့ဒီပြင်းထန်တဲ့ခံစားမှုတွေပေါ့ဆရာနော
်ဟုတ်ကဲ့
ဟုတ်ကဲ့ဆရာရေအဲ့တော့ဒါရီယာဆရာပြောခဲ့သလိုပဲပြဿနာတစ်ခုဖြစ်ရှင်းဖို့အတွက်လိုအပ်တဲ့ပမာဏလောက်ရှင်းရင်တော့လည်းရှင်းနိုင်တယ်ပေါ့လေဒါပေမဲ့ပြင်းပြင်းထန်ထန်ရေရှည်ကြီးဖြစ်နေတော့လည
်း
ခုနကမလိုလားတဲ့ဒီဒေါ်လာပေါက်ကွဲထွက်တာမျိုးလောက်အထိပြင်းပြင်းထန်ထန်အသက်အန္တရာယ်ရှိတဲ့အနေအထားမျိုးတွေမျိုးစုံဖြစ်နိုင်တယ်ပေါ့ဆရာနော
်မှ
န်ပါဟုတ်ကဲ့ပါဆရာအဲ့တော့နောက်စိတ်ပိုင်းဆိုင်ရာပြီးရောဆရာကြီးကိုယ်ပိုင်းဆိုင်ရာဖြစ်မှထင်တယ်ဆရာ
တိတ်မှန်တယ်တိတ်မှန်တယ်ခင်ဗျဟုတ်ကဲ့ကိုယ်ပိုင်းဆိုင်ရာဖြစ်မယ်ဆိုတော့ကျွန်တော်ဟိုနှစ်ပေါင်းများစွာကျွန်တော်အင်္ဂလန်ကိုစထွက်တယ်ဟို2000ပေါ့နော်အနှစ်20ကျော်ကအဲ့အင်္ဂလန်ကိုမထွက်ခင်3-4လကျွန်တော်သတိထားမိတယ်အားတွေ6နေတယ်ဆရာအဲ့ဒါအခုတည်းထိမှတ်မိတယ်အဲ့ကျတော့ကျွန်တော်စိတ်ပိုင်းဆိုင်ရာကိုအဲ့ဒီအား6တာကနေစလိုက်မယ်အမလေးစိတ်ဖိစီးလာရင်ကိုမတည်ပဲနဲ့ခေါင်းတွေကိုက်နေတယ်ခေါင်းတွေမူးနေတယ်ဒီခါလေးကျတော့ချွေးလေးပါလေးပြန်လာတယ်အဲ့ဒါအပြင်လူကလည်းဟိုဘိုင်းနာသလိုလိုဝန်းပြက်သားသလိုလိုနောက်ပြီးတော့မှကဒုံကရင်ဖြစ်အားတချို့ကြတော့ဒီလေပိုဆိုးတယ် chest pain ဆိုတာတခါလေရင်ပတ်နာတယ်နှလုံးသားဆန်တယ် okay ပဲဒါပေမဲ့အော်ငါကကျွန်တော်စိတ်ဖိစီးနေပါလားဆိုတော့အဲတချို့ကြတော့ပိုဒီတဲ့ပိုဆိုးလာရင်ရင်ပတ်နာတာပြင်တကူလုံးဟိုနားကိုက်ဒီနားကိုက်ဖြစ်ဟုတ်ကဲ့
ဟုတ်ကဲ့ဆရာနောက်ရောဆရာဒီတဲ့ပိုဆိုးရင်ရနိုင်တဲ့ဒီကိုယ်ခန္ဓာပိုင်းဆိုင်ရာလက္ခဏာတွေရှိသေးလားဆရာအ
ဲ့ဒီအဆိုးဆုံးကတော့ sleep ပဲဗျာတခါလေစိတ်ထောင်းကိုကြီးဖြစ်ပြီးတော့အရင်းတွေပါပြက်ပြီးတော့ဒုက္ခရောက်လာတာပေါ့ဆိုတော့ကျွန်တော်ကအဲ့ဒီ physical symptoms ပေါ့ကိုယ်ပိုင်းဆိုင်ရာလက္ခဏာတွေကိုတကိုယ်လုံးတွားလို့ရတယ်တကိုယ်လုံးထိတာပဲကျွန်တော်ခုပြောသလိုခေါင်းကနေစလိုက်ရင်ခြေပြားအထိပဲခေါင်းကိုက်အာ6ရင်တုံပန်းတုံရင်မနာနဲ့တကိုယ်လုံးမှာပြဿနာအကုန်တက်တာပဲဆိုတော့ကျွန်တော်ကဟိုပထမဆုံးလူတွေစဉ်းစားလို့ရတယ်ဒီ mental symptoms စိတ်ပိုင်းဆိုင်ရာလက္ခဏာတွေ physical symptoms ကိုယ်ပိုင်းဆိုင်ရာလက္ခဏာတွေကိုတင်ပြပြီးတော့ကျွန်တော်တတိယဟိုကျွန်တော
်ဆရာကြီးတတိယမသွားခင်လေဆရာကြီးအသက်ရှူတာနဲ့ပတ်သက်လို့ရောကိုယ်ပိုင်းဆိုင်ရာလက္ခဏာတွေပေါ်တက်လေလား
အဲ့ဒါအမှန်တာပေါ့အခုနေ့ရင်တုံပန်းတုံမှာသူကပြဿနာကစိတ်တရားပူပန်တော့ကရောက်ရင် hyperventilation ဆိုတာကျွန်တော်အသက်ရှူတွေညှမ်းလာတာပေါ့နော်အသက်ရှူတွေကခါလေဒုံဒုံဒုံဒုံဆိုအသက်ရှူတွေညှမ်းလာတော့ပိုဆွရောခန္ဓာကိုယ်မှာအဲ့မှာပူပြီးတော့မှဒီကာဗွန်ဒိုင်အောက်ဆိုက်ဆိုအဲ့ဒီဟာတွေများလာပြီးတော့မှခေါင်းတွေပူကြိုက်လာတယ်နောက်ပြီးတော့မှဟိုမအီမသာတအားဖြစ်တယ်ခင်ဗျာဆိုတော့အဲ့ဒီပြဿနာတွေဟာအကုန်လုံးပေါ်လာတာပဲဆရာကြီ
းဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစိတ်ပိုင်းကိုခန္ဓာပိုင်းဆိုင်ရာစိတ်ဖိစီးမှုဆိုင်ရာလက္ခဏာတွေအပြီးမှာဟိုဆရာကုနာကပြောမလို့ဖြစ်ခဲ့တဲ့တတိယပိုင်းမှာတော့ကျွန်တော်တို့ဒီတကယ်လက်တွေ့ပြုမှုဆောင်ရွက်တတ်တဲ့behavior လက္ခဏာပိုင်းကိုဆရာအဓိကပြောမယ်ထင်တယ်ဆရာ
ဟုတ်တယ်ဆရာ
ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီပြုမှုပုံအပိုင်းကိုတော့နောက်တစ်ခေါက်ဆက်ပြောအောင်ဆရာကြီးကျေးဇူးအများကြီးတင်ပါတယ်ဆရာ
စိတ်ဖိစီးမှုလက္ခဏာတွေကအန္တရာယ်ရှိတာတွေကိုသတိပြုမိဖို့ကျွန်တော်ပြောခဲ့တဲ့ကျန်းမာရေးကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြောပြနေတဲ့တိုင်းရင်သတင်းလွှာအစီအစဉ်မှာကရင်နဲ့မွန်ဘက်မှာပြစ်ခတ်မှုကြောင့်အမျိုးသမီးတချို့ဒဏ်ရာရခဲ့တာရှမ်းနယ်စကိုင်းဘက်ကာလန်ပိတ်ဒုက္ခနဲ့စစ်ကောင်စီပုံမှန်တပ်အချင်းပြောင်းမလုပ်နိုင်တော့ဘူးလို့ KNU ရဲ့တပ်ကောင်းဆောင်တူကပြောလိုက်တာစတာတွေကိုပြောထားပါတယ်ဒီအစီအစဉ်ကိုတော့ FVR လို့သူကခေါ်တဲ့နေဆက်ဒေတာတိုင်းရင်သတင်းတောက်ဝိုင်းတော်သားအဖွဲ့ကတင်ဆက်ပေးထားတာမို့လှဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒီသားတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကော့ဂရိတ်မြို့နယ်မှာစစ်ကောင်စီတပ်ရဲ့တနက်နဲ့ပြစ်ခတ်မှုကြောင့်အမျိုးသမီးနှစ်ယောက်ထိမှန်တန်ရာရရှိခဲ့ပါတယ်။ကြိုင်မျောမှာတော့အုတ်ထုတ်ရင်မှုတယောက်နဲ့ဇနီးဖြစ်သူတို့အိမ်ကိုကားနဲ့ပြန်လာချိန်အမည်မသိလူ၃ယောက်ကပြစ်ခတ်ခဲ့လို့တန်ရာရရှိသွားပါတယ်။တရဲလွာရီတဲမှာတော့ကရင်ဘက်မှာစစ်တပ်ကမြေပြင်မှာအဖက်ဖက်ကရှုံးနေလာနေပြီးထိုးစစ်မထိုးနိုင်တော့တဲ့အပြင်ပုံမှန်လုံနေကြတက်အချင်းအပြောင်းကိုတော့မှမလုံနိုင်တော့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲစစ်ကောင်စီတပ်ရဲ့အကြောင်းမဲ့တနက်ပစ်ခတ်မှုကြောင့်အမျိုးသမီးနှစ်ယောက်ထိမှန်ဒဏ်ရာရရှိခဲ့ပါတယ်။ဩဂုတ်လ22ရက်နေ့မနက်9:58မိနစ်မှာပြောင်းဖူးစိုက်ခင်းသွားတဲ့လူနှစ်ယောက်ကိုစစ်ကောင်စီတပ်ခမာယာ999ဝော်လေပြူဟာကအကြောင်းမဲ့ပစ်ခတ်ခဲ့တာလို့ဒေသခံတယောက်ကပြောပါတယ်။အဲ့ဒီဖြစ်စဉ်က KNU ကရင်အမျိုးသားစီကော့တူးလီအုတ်ချုပ်နယ်မြေဒူးပလျာခရိုင်ကော့ဂရိတ်မြို့နယ်ဝော်လီရွာနီနော်ဖားကလေးအသက်40နှစ်နော်ဖောအေအသက်18နှစ်တို့နှစ်ယောက်ကပြောင်းဖူးစိုက်ခင်းသွားနေချိန်စစ်ကောင်စီတပ်ကလမ်းခေါ်ရမှာရွာသူနှစ်ယောက်ကကြောက်လန့်ပြီးထွက်ပြေးတာကိုတနက်နေ့ပစ်ခတ်လိုက်တာဖြစ်ပါတယ်အပြစ်မဲ့ပြည်သူတွေကိုအခုလိုအကြောင်းမဲ့အပြစ်မရှိဘဲပစ်ခတ်မှုတွေစစ်တပ်ကမကြာခဏလှုပ်လှိရှိတာကြောင့်ဒေသခံပြည်သူတွေအတွက်အတက်အန္တရာယ်ပါစိုးရိမ်နေရတယ်လို့ဆိုကြပါတယ်
မွန်ပြည်နယ်ကြိုက်မယောမြို့နယ်ကော့ကလိန်ကြီးရွာအုပ်စုအုပ်ချုပ်ရေးမှူးဦးစော်မင်းဟာဇနီးနဲ့အတူဩဂုတ်20ရက်နေ့ညနေပိုင်းကနေအိမ်ကိုကားနဲ့ပြန်လာချိန်လမ်းပေါ်မှာအမည်မသိလူ၃ယောက်ကပြစ်ခတ်လို့ဒဏ်ရာရရှိပြီးမော်လမြိုင်ဆေးရုံမှာကုသမှုခံနေရပါတယ်စစ်ကောင်စီရဲ့အာဏာပိုင်တွေကတော့ကြိုက်မယောမြို့နယ်က PDF တပ်ဖွဲ့တွေပြစ်ခတ်ခဲ့တာလို့ဆိုပါတယ် PDF တွေဘက်ကတော့အတည်ပြုလို့မရသေးပါဘူးပြီးခဲ့တဲ့ဇူလိုင်လမှလည်းကြိုက်မယောမြို့နယ်ချောင်းနှစ်ခွာရွာကရွာသားတယောက်တနက်ပြစ်ခတ်ခံရပြီးတေဆုံးသွားခဲ့ပါတယ်
ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ထဲမှာစစ်ကောင်စီလက်အောက်ခံမိုင်းနှောင်အခြေစိုက်စကခနစ်ကလဲချမိုင်းနှောင်မိုင်းရှူကလန်းပိတ်ထားတာနှစ်ပတ်ရှိပြီဖြစ်ပေမဲ့ဒီနေ့အထိပြန်မဖွင့်ပေးသေးတာကြောင့်ဒေသခံတွေခရီးသွားလာဖို့ခက်ခဲကြံ့ကြာနေပါတယ်။ဩဂုတ်လ3ပိုင်းကစပြီးစစ်ကောင်စီတပ်နဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒီနေ့အထိနှစ်ဖက်စစ်ရင်အားဖြစ်တင်းနေတာကြောင့်ကလန်ပိတ်တာတွေခရီးသွားပြည်သူတွေကိုတားဆီးစစ်ဆေးတာတွေလုပ်နေတယ်လို့မိုင်းနောင်ဒေသခံတယောက်ကပြောပါတယ်။ကုံသွယ်ရေးနဲ့သွာလာရေးကိုထိခိုက်တာကြောင့်လမ်းကိုအမြန်ဆုံးဖွင့်ပေးဖို့နဲ့မြေမြုပ်မိုင်းတွေကိုပါရှင်းလင်းပေးဖို့ဒေသခံတွေကတောင်းဆိုနေကြပါတယ်။
ကလေးမြုပ်နဲ့ပြည်မဘက်ကိုဆက်တွေ့တဲ့ကလေးကံကောကားလမ်းနဲ့မဟာမြိုင်ကားလမ်းတွေပိတ်ထားတာကြောင့်အခုရက်ပိုင်းအတွင်းကလေးမြုပ်ပေါ်မှာအခြေခံစားသောက်ကုန်နဲ့ဆက်သုံးစီစည်းနှုံမြင့်တက်နေတယ်လို့ဝေယိုဖုပင်ခက်ခဲနေတယ်လို့ဒေသခံတွေကပြောပါတယ်။လွန်ခဲ့တဲ့တပတ်ကကလေးမြုပ်မှာဓာတ်ဆီတကားလမ်း 16,000 ကျက်နဲ့လူတလောက်ဝယ်လို့ရခဲ့ပြီးမဲ့အခုခါမှာတော့ဓာတ်ဆီတကားလမ်း 2,000 ကျက်နဲ့ဝေယိုဖုပင်ခက်ခဲနေတာလို့ဒေသခံတယောက်ကပြောပါတယ်။ဒါပြင်စံစီစတဲ့အခြေခံစားတောက်ကုန်လည်းဈေးနှုန်းတွေအစမတန်မြင့်တက်နေတယ်လို့ဆိုကြပါရယ်။ဩဂုတ်လ3ပိုင်းမှာအများစုစားကြတဲ့ကနန်အီယမင်းကော်ချက်စံတအိတ်ကို 18,000 ကျက်နဲ့ဝယ်ယူခဲ့ပြီးမဲ့လည်းအခုခါမှာတော့ကျက်3သိန်းခွဲကျော်ပေးနေရပြီလို့ဆိုပါရယ်။
တရုတ်အာကာသယာဉ်ကစွန့်ပစ်ပစ္စည်းအစိတ်ပိုင်းတွေရခိုင်ပင်လယ်ပြင်ကိုကျရောက်နေတဲ့အတွက်ရေနေသတ္တဝါတွေပျက်စီးပြီးဒါအလွန်အန္တရာယ်များတဲ့လောက်ရဖြစ်တယ်လို့ကွမ်းမြူဒေသခံတယောက်ကပြောပါတယ်ရခိုင်ပြည်ကွမ်းမြူအနောက်ဘက်66ကီလိုမီတာအဝေးပင်လယ်ပြင်နဲ့မှန်အောင်ကျွန်းတောင်ဘက်104ကီလိုမီတာပင်လယ်ပြင်ကိုဩဂုတ်လ12ရက်နေ့ညအချိန်မှာတရုတ်အာကာသယာဉ်ကစွန့်ပစ်ပစ္စည်းတချို့ကျရောက်ခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရကသတင်းထုတ်ပြန်ထားတာပါဒီလိုတရုတ်အာဂရရေငန်စွန့်ပစ်ပစ္စည်းတွေကြမယ်ဆိုတာကိုဒေသခံတွေကိုကြိုတင်အသိပေးတာမရှိတဲ့အတွက်ဒေသခ khan ye lout ta ri an di ye shi nai de lo a ri son pye pisi ma a sait taw phit si nai ne dhatu pisi ri le pa win nai de a twae ge ha sanit ko pyet si nai bi tan nan chauk ta nwe le pyet si nai ne lo am de da khan ko myo lwin nga pyo ba de
myanmar nai nga ma phit pwa khe de sin an na tain khe mu ko san chin ne a ni ne thai nai nga bangkok myo ma sanna pyat khe de thai tak tu chaung ta ri a pa win lu nge 9 yauk ko thong nan ne ngwe dan ri cha mat khan lai ya de lo thai lu khwin yi shi ni mya center ga thau pyan lai ba de aku thong nan ne ngwe dan ri cha mat khan lai ya de chaung ta lu nge ri ga ro cha ma set tak tu ma pinya tin cha ni de chaung ta ri phi pi bangkok taya yong ka ni august 21 yet ni ma aku lu pyet dan ri cha khan lai ya da phit ba de myanmar nai nga ma sin an na tain မှုဖြစ်ခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာဘန်ကောက်မြို့မြန်မာတန်ယုံရှိမှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်အခုဖြစ်တန်းချခံလိုက်ရတဲ့ထိုင်းကျောင်းသားလူငယ်တွေကိုကိုဗစ်ဥပဒေချိုးဖောက်မှုနဲ့အာဏာပိုင်တွေကိုစန့်ကျင်တိုက်ခိုက်မှုတွေကြောင့်တရားစွဲခံထားရတာဖြစ်ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီတပ်ကမြေပြင်မှာအဖက်ဖက်ကရှုံးနေလာနေပြီးထိုးစစ်မထိုးနိုင်တော့တဲ့အပြင်ပုံမှန်လုံနေကြတပ်အချင်းအပြောင်းကိုတောင်မှမလုံနိုင်တော့ဘူးလို့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL ကပြောပါတယ်ကျမအမီကနေပဲတင်ဆက်ပေးထားပါတယ် KNL စစ်ဦးစီးမှုပထမတန်းဘုံမှုချုပ်စောတာမလာတော့ကလက်ရှိစစ်ကောင်စီကကျင့်သုံးလာတဲ့စစ်ရေးဗျူဟာပုံစံနဲ့ပတ်သက်ပြီးတော့အခုလိုမျိုးပြောပါတယ
်စစ်ကောင်စီကနေနေကကိုစီးအနေထားကတင်ငကားပြွာရအာဒါခန်းစစ်အနေထားတို့ရောက်ပြီလို့ပြောလို့ဟိုရပါတယ်နီးပြူဟာရတော့နီးပရိရရတော့ဟောဒီထိုးစစ်ကိုမလုံနိုင်ပဲနဲ့အဲဒီအဲ့ဒီအစားဒီလက်နဲ့ကြီးနဲ့လေရင်ကိုပဲအစားထိုးအသုံးပြုနေရပါတယ်
စစ်ကောင်စီတပ်ဟာအရင်ကတော့တနစ်တခါတပ်အချင်းပြောင်းတွေကိုလုတ်ခဲ့ပေမဲ့2019ခုနှစ်ကစပြီးအခု၄နှစ်ခွဲကျော်ကြာလာတဲ့အထိတပ်အချင်းပြောင်းကိုမလုတ်နိုင်တော့ဘူးလို့ KNL ကဆိုပါတယ်တပ်အချင်းပြောင်းတွေမလုတ်နိုင်တော့တဲ့အပြင်ရှေ့တန်းစစ်မြေပြင်မှာလည်းရိုင်းနေနေတဲ့အနေအထားကိုရောက်နေပြီလို့ပုံမှုချုပ်စောတာမလာတော့ကဆက်ပြောပါတယ
်နောက်ပြီးတော့ဒီစစ်ကောင်စီတပ်ကနေပြီးတော့ဒီနယ်မြေရှင်းလင်းရေးလုံးမယ်ဆိုရင်ထုံထုံအင်အားနဲ့ပဲလုံနေရပါတယ်အဲနောက်ပြီးတော့ဒီတပ်စခန်းတစ်ခုနဲ့တစ်ခုလှုပ်ရှားနိုင်မှုစွမ်းအားလည်းကျဆင်းနေပါတယ်နောက်ပြီးတော့ဒီအဓိကသူတို့တပ်စခန်းတွေကိုဒီတပ်စခန်းဖြစ်တဲ့ဒီခြေကုပ်စခန်းမဖြစ်မနေသူတို့ကာကွယ်ရမယ့်စခန်းတွေကိုသူတို့ဒီလေရင်နဲ့ရိတ်ခါတယ်နေရတယ်အဲနောက်ပြီးတော့ဒီစခန်းကိုကာကွယ်ဖို့အတွက်တိုက်လေရင်ရဟရင်တွေဒီအဆုံးပြီးတော့ကာကွယ်ဘယ်လိုပေါ့နော်ဒီကာကွယ်နေရပါတယ်
ရှိတဲ့စစ်မြေပြင်စခန်းတွေမှာရိုင်းနေလာနေတယ်လို့မျိုးနယ်မဝေးတဲ့ဒေသကတပ်စခန်းတွေမှာဆိုရင်လေလုံခြုံရေးအရာချင်းချမှုတွေကိုခံနေရတာကြောင့်ဆိုင်ကယ်တွေကားတွေမသွားနိုင်အောင်ဘက်ဖိုးတွေနဲ့မြို့အဝင်ထွက်လန်းတွေကိုပါဖြတ်တောက်ထားတယ်လို့ KNL ကဆိုပါတယ်စစ်အာဏာသိမ်းပြီးနောက် KNU ထိန်းချုပ်ရာဒေသတွေထဲမှာတော့စစ်တပ်နဲ့ KNL ပူးပေါင်းတပ်တို့အကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားလာခဲ့ပါတယ်တိုက်ပွဲတွေဇက်တိုက်ဖြစ်ပွားလာခဲ့တဲ့တစ်ဖက်မှာတော့ KNU ထိန်းချုပ်နယ်မြေတွေကစစ်ရေးဗျူဟာအရေးပါတဲ့စစ်ကောင်စီတပ်ရဲ့တပ်စခန်းတွေကို KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကပြန်လည်တိုက်ခိုက်သိမ်းယူနိုင်ခဲ့ပါတယ်KNU နယ်မြေတဲကစစ်ကောင်စီရဲ့တပ်စခန်းတွေသိမ်းပိုက်ခံနေရတယ်လို့တခြားတိုင်းသားဒေသတွေတဲကစစ်ကောင်စီရဲ့တပ်စခန်းတွေဟာလည်းတိုက်ခိုက်သိမ်းပိုက်ခံနေရတဲ့အတွက်စစ်ကောင်စီဟာမြေပြင်မှာအဖက်ဖက်ကရှုံးနေနေပြီးခန်းစစ်အနေအထားကိုပြောင်းလဲကျင့်သုံးလာနေတယ်လို့တော်လန်ရေးအင်အားစုတွေကပြောပါရယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နှစ်နှစ်ခွဲကျော်ကာလအတွင်းမွန်ပြည်နယ်ရဲ့မြို့တော်မော်လမြိုင်မှာတရားဥပဒေစိုးမိုးမှုအလွန်နှဲပါလာပြီးခိုးဆိုးလူရက်မှုတွေလိမ့်လည်မှုတွေနဲ့နေကင်းကြောင်တောင်ရွှေဆိုင်ဓမြတိုက်မှုတွေလည်းရှိနေပါသေး။မော်လမြိုင်ဘက်ကအကြောင်းကိုတော့ရမင်းကတင်ဆက်ထားပါသေး
။မော်လမြိုင်မြို့ပေါ်မှာခိုးဆိုးလူရက်မှုတွေဓမြမှုတွေအပြင်ဆိုင်ကယ်စီးသွားရင်းနဲ့လမ်းမဖြတ်လုတာတွေအထိဖြစ်လာတယ်လို့ရှေတောင်ရက်ွက်မှအရာမိတ်တ်ဖွဲ့ဝင်တယောက်ကအခုလိုပြောပါတယ
်ဆိုင်ကယ်သွားရင်းနဲ့ဖြတ်လူတာတွေပေါ့နော်ဖြတ်လူတာတွေရှိနေတဲ့နေရာရှိတယ်နောက်ဆိုင်ကယ်တွေညတကောင်ခိုးတဲ့ကိစ္စတွေပေါ့နော်
ဒါမျိုးတွေတရားဥပဒေစိုးမိုးမှုနဲ့နေမီလုံးညုံမှုတွေနေပါလာလို့မြင်တာပေါ့နော်အဲဒီကတော့လှုပ်ဆော့လှုပ်ဆောင်နေတိုင်းမှာအပိုင်းတွေမှာအားနေချက်တွေရှိတာတဲ့ခါကျတော့အဲဒီဘောမှာခိုးဆိုးလူဝဲတဲ့လူတွေရဲ့အခွင့်ကောင်းတွေဖြစ်ပြီးတော့မှဒါစောင့်ရနေတယ်လို့တော့ကိုယ်ကမြင်တယ်ကုန်စင်းနှုံးတွေလည်းစက်တိုက်တက်လာတာကြောင့်အခြေခံလူတန်းစားတွေပုံမှန်လောက်လောက်ကန်နေရင်းနဲ့စားဖို့မလို့ဖြစ
ဒီကတော့နော်ဒီကိုစင်းလုံးကြီးနေလို့ဖြစ်လာတာပဲတဖက်မှာလည်းအခြေခံလူတန်းစားတွေနေနဲ့အလောက်ကန်ထက်စာရင်ချဲထီတွေထိုးပြီးဖြက်လန်းကနေငွေရှာကြတယ်လို့ဥပဒေပိုင်းမှာလည်းရဲတွေနေနဲ့အသေးချာမကန်ကြွယ်နိုင်ဘူးလို့မော်လမြိုင်မြို့ပေါ်မှာရှင်းနေတဲ့ယောက်ကပြောပါတယ်ဥပဒေနဲ့ပတ်သက်ပြီးတော့ရဲကအဲ့ဒီမဆိုးမှုနိုင်ဘူးပေါ့တခုံးမြို့ကမေးရမှာရဲကလည်းအဲ့ဒီတရားမစွဲပဲလွတ်
ထောင်တို့အပြင်ရဲဘက်စခန်းခုနှစ်ခုမှာလည်းအကျဉ်းသားတွေအတွက်နေရာမလောက်လို့မော်လမြိုင်မြို့နယ်မင်းရွာမှာအကျဉ်းထောင်အသစ်တစ်ခုထပ်ဆောင်နေတာပြီးတော့မယ်လို့သိရပါတယ်ရှင်
အခုဆက်ပြီးတရင်ချင်းချက်ကိုနားဆင်ကြရမှာပါ
ကော့ကရိတ်မြို့နယ်ထဲစစ်ကောင်စီတပ်ရဲ့တနက်ပစ်ခတ်မှုကြောင့်အမျိုးသမီးနှစ်ယောက်ထိမှန်ဒဏ်ရာရရှိခဲ့ပါတယ်ကြိတ်မယောမြို့နယ်အုတ်ချုပ်ရည်မှုဦးစော်မင်းဟာဇနီးနဲ့အတူနေအိမ်ကိုကားနဲ့ပြန်လာချိန်အမည်မသိလူ၃ယောက်ကပစ်ခတ်လို့ဒဏ်ရာရရှိသွားပါတယ
်တရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီသာတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။ဆရာနာသိမ့်ပြီးတိုင်းရင်ဒေသစစ်ဘေးဒုက္ခမျိုးစုံကိုအပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါ။ VOA American တန်ခါနေချက်သားရင်းညအစီအစဉ်တွေကိုဆက်ပြောပြပေးနေပါတယ်။အခုလိုပတ်စဉ်ကဏ္ဍတွေအပြီးမှာတော့ VOA ရဲ့ဒီညအစီအစဉ်တွေအဆုံးမသတ်ခင်နောက်ဆုံးရသတင်းအချင်းချုပ်ကိုမမျှသစေအောင်တစ်လှည့်ပြောပြပေးပါအောင်ခင်ဗျာ
စစ်ကောင်စီတွေ့လေးင်းစီရောင်းချဖြန့်ဖြူးနေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုအမေရိကန်ကဗုဒ္ဓဟူးနေ့ကပိတ်ဆို့အရေးယူလိုက်ပါတယ်စစ်တပ်ကကိုယ့်ပြည်သူတွေအပေါ်တက်ဖြတ်တာမှာသူတို့တွေရောင်းချပေးနေတဲ့လေးင်းစီကိုအသုံးပြုခဲ့တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်ပိတ်ဆို့အရေးယူမှုအသစ်စီးမှပါလာသူတွေကတော့ဒေါခင်ဖြူဝင်းနဲ့ဦးစော်မင်းထွန်းတို့ဖြစ်ပြီးတော့ကုမ္ပဏီ၃ခုကတော့သူတို့နဲ့ပတ်သက်နေတဲ့ကုမ္ပဏီတွေဖြစ်တယ်လို့သိရပါတယ်မြန်မာပြည်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့တုန်းကတကပိတ်ဆွေးနွေးခဲ့ပြီးတော့အဖွဲ့ဝင်ရုရှားတရုတ်မပါတဲ့ကျန်တဲ့73နိုင်ငံကပူးရဲကြေညာချက်တစ်စောင်ထုတ်ပြန်တာမှာဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်မတရားဖမ်းဆီးခံထားရတဲ့အကျဉ်းသားအလုံးကိုအမြန်ဆုံးပြန်လွှတ်ပေးဖို့ထပ်ပြီးတော့တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီအနေနဲ့အထူးစိုးရိမ်မိတယ်လို့ပြောကြားလိုက်ပြီးတော့အရသားတွေကိုတပ်ဖြတ်မှုနဲ့အထူးသဖြင့်လေကြောင်းတိုက်ခိုက်မှုတွေကိုဆက်ပြီးတော့ကျူးလွန်နေတာကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ဖြစ်နေညှဉ်းပန်းမှုတွေအပါအဝင်စစ်ကောင်စီရဲ့နိုင်ငံတော်ဝန်လူခွင့်ချိုးဖောက်မှုတွေကိုထိထိရောက်ရောက်တားဆီးဆောင်ရွက်ပေးဖို့ကုလသမဂ္ဂလူခွင့်ဆိုင်ရာကော်မရှင်နာမင်းကြီးဖော်ကထကဒီကနေ့အကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်။ရိုဟင်ဂျာတွေအပါအဝင်တခြားလူနည်းစုဝင်တွေအပေါ်အတိတ်မှာရောလက်ရှိမှာပါကျူးလွန်နေတဲ့ရာဇဝတ်ပြစ်မှုတွေကနေလူကင်းခွင့်ရနေတဲ့မြန်မာစစ်ကောင်စီတပ်ပေါ်အရေးယူပေးဖို့နိုင်ငံတကာရဲ့ကြိုးပမ်းအားထုတ်မှုတွေကိုအားလုံးအနေနဲ့ဝိုင်းဝန်းထောက်ခံဖို့လဲဖော်ကထကတိုက်တွန်းခဲ့ပါတယ်ရှင်။
ကျေးဇူးပါမမသစင်အောင်ရေအခုလိုသတင်းအချင်းချုပ်ပြီမှာတော့ VOA ရဲ့ဒီညကြက်သားရင်းညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါစပိုင်းရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်ကန်ချန်နဲ့ Helen Gordon တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VOA ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိပ်စက်အနားယူနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.